Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ2ရက်ပုတ်တပူးညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပြီးမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်သွားမှာပါအခုလို American ပြည်ထောင်စုမှာစောင်းဦးရာသီကာလမီတာလိုက်စီစဉ်တွေပြောင်းလဲတဲ့အကြောင်းကိုလည်းအသိပေးချင်ပါတယ်လိုင်းတိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကဒီကနေ့တရက်တည်းဒုံးကျည်24လုံးတဲ့မနဲ့ကိုစမ်းသပ်ပြုလုပ်ခဲ့ပါတယ်။နယူးဇီလန်နိုင်ငံကမြန်မာနိုင်ငံမှာရှိတဲ့တန်ယုံလုပ်ငန်းတွေပြန်လည်ပတ်ဖို့စီစဉ်နေပါတယ်။မြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းရေးတည်လုပ်ငန်းတွေလုပ်နေတဲ့ဆွဆွဲချက်နဲ့ဩစတြေးလျနိုင်ငံအခြေစား ANZ ဘဏ်လုပ်ငန်းတွေရပ်ဆိုင်းရေးတောင်းဆိုဖို့လူခွင့်ရေးဖွဲ့တွေကဖိအားပေးနေကြပါတယ်။ဒီသတင်းတွေပါဝင်တခြားထိပ်တန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့ရေးမှာတော့ Australia နိုင်ငံဘက်ကစဉ်းစားနေဆဲဖြစ်ပါတယ
် Australia like everyone in the region is deeply concerned about the deteriorating securitysituation and human rights
ဒါကတော့ Australia နိုင်ငံသားဝန်ကြီး Penny Wong ကထိုင်းနိုင်ငံသားသတင်းတောက်များအသင်း FCCT မှာဒီကနေ့ပြောသွားတာပါသတင်းစီစီနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်တခါရခိုင်တိုက်ပွဲတွေဟာပြည်နယ်တောင်ပိုင်းအထိကျေပြန့်လာတဲ့အကြောင်းသတင်းပေးပို့ချက်တောင်ကိုရီးယားကဟော်လဝင်းလူအုပ်ပြုမှုမှာလူပေါင်း150ကျော်သေဆုံးခဲ့တဲ့အပေါ်တောင်ကိုရီးယားရောက်မြန်မာတွေရဲ့အမြင်တွေကိုလည်းစူးစီးတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါ။
မြောက်ကိုရီးယားနိုင်ငံဟာဒီကနေ့နိုဝင်ဘာလ2ရက်ဗုဒ္ဓဟူးနေ့မှာဒုံးကျည်24လုံးနဲ့မနဲ့စမ်းသပ်ပြုလုပ်ခဲ့ပြီးတောင်ကိုရီးယားပိုင်နယ်နိမိတ်ထဲကို3လုံးနဲ့မနဲ့ကြာရောက်ခဲ့ပါတယ်။အဲ့ဒီအတွက်တောင်ကိုရီးယားနိုင်ငံတဝမ်းရုပ်တံတွေမှာအရေးပေါ်သတိပေးချက်တွေထွက်ပေါ်လာသလိုကမ်းရိုးတန်းဒေသမှာလေကြောင်းအန္တရာယ်ကာကွယ်ရေးအာမခံချက်တွေလည်းထွက်ပေါ်လာပါတယ်
။ပန်ဒိုမီဆိုင်3발을발사하였으며이중한발이 NLL 이남
ဒီကနေ့မနက်8:51မိနစ်မှာမြောက်ကိုရီးယားဘက်ကပက်ထိန်တပ်ဒုံးကျည်3လုံးပြစ်လွတ်ခဲ့ပြီးတလုံးဟာနှစ်ဖက်နယ်နိမိတ်ရဲ့တောင်ပိုင်းအရှေ့ပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များယုံကစစ်စီရေးဆိုင်ရာညွှန်ကြားရေးမှူးကန်ရှင်ရှူးကပြောသွားတာပါဒီတစ်ချိန်ဟာဆိုရင်တောင်ကိုရီးယားပိုင်းရေပြင်နယ်နိမိတ်ထဲမြောက်ကိုရီးယားဒုံးကျည်ပထမဆုံးကျရောက်တာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်ပါဝင်မဟာမိတ်တွေနဲ့တောင်ကိုရီးယားနိုင်ငံတို့ကြီးမားတဲ့စီးလေးချင်းမှုတွေလုပ်နေတာကိုမြောက်ကိုရီးယားဘက်ကသတိပေးနေသလိုမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတစ်ခုလှုပ်လာနိုင်တယ်လို့ဆိုရင်ချက်တွေထွက်နေချိန်မှာပဲအခုလိုမြောက်ကိုရီးယားဒုံးကျည်အမြောက်အများစမ်းသပ်မှုပြုလုပ်ခဲ့တာပါမြောက်ကိုရီးယားဟာအခုနှစ်အတွင်းမှာတင်ပက်ထင်းတပ်ဒုံးကျည်50နီးပါးစမ်းချိန်တင်ပြုလုပ်စမ်းသပ်ခဲ့ပါတယ်ဒါပေမဲ့အရင်အခောက်တွေမှာတော့တောင်ကိုရီးယားနိုင်ငံပိုင်နဲ့ထည့်ရွယ်ပြစ်ခတ်တာမျိုးမရှိခဲ့ပါဘူးအခုလိုမြောက်ကိုရီးယားဒုံးကျည်စမ်းသပ်မှုကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဝေဖန်ရှုံ့ချပြီးလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပါတယ်ခင်ဗျာ
အစ္စရေးနိုင်ငံရဲ့အင်ကာနဲ့အထွေထွေရေကောက်ပွဲကနဦးမဲရက်လက်တွေရဝန်ကြီးချုပ်ဟောင်းဘင်ဂျမင်နာတညာဟုအနေနဲ့အစိုးရဖွဲ့နိုင်ဖို့အလားအလာရှိနေပေမဲ့အစ္စရေးအိဇောက်အစိုးရဝန်ကြီးချုပ်ယာလာပစ်ကတော့ဘာမှမပြည့်ပြတ်သေးဘူးလို့သူ့ထောက်ခံသူတွေကိုပြောပါတယ်နောက်ဆုံးစာအုပ်ကိုဖောက်မပြီးမချင်းဘာမှပြည့်ပြတ်သေးတာမဟုတ်လို့နောက်ဆုံးရလဒ်ကိုစိတ်ရှည်လက်ရှည်စောင့်ကြည့်ကြဖို့သူကပြောဆိုပါတယ်။နာတညာဟုရဲ့ Likud Party ဟာလွှတ်တော်မှာ31နှစ်အထိအများဆုံးရနိုင်မှာရှိပြီးသူ့နောက်မှာ Lapid ရဲ့ Yesh Atid Liberal Party က22နှစ်က24နှစ်အထိရနိုင်မှာရှိတယ်လို့ခန့်မှန်းထားကြပါတယ်။နာတညာဟုရဲ့ပါတီကလွှတ်တော်နေရအများဆုံးရနေတဲ့အနေအထားမှာရှိနေပေမဲ့လည်းအနိုင်ရပြီလို့ကြေညာတာမရှိသေးပါဘူး။အခုအင်ကာနဲ့ရွေးကောက်ပွဲဟာ၄နှစ်အတွင်း၅ချိန်မြောက်လုပ်တဲ့ရွေးကောက်ပွဲဖြစ်သလိုနာတညာဟုပြန်ပြီးအုပ်ချုပ်နိုင်ဖို့တင့်တော်မလားဆိုတာကိုအတော်အာရုံစိုက်ကြတဲ့ပွဲလည်းဖြစ်ပါတယ်။မူကြီးချုပ်ဟောင်းနာတညာဟုဟာအဂရိလိုက်စားမှုစွဲချက်တွေကိုရင်ဆိုင်နေရပေမဲ့လည်းသူ့ထောက်ခံသူတွေကတော့ဒါဟာတမင်အကွက်စင်လောက်ကြံတာလို့မြင်ကြပါတယ်။
ဘရာဇီးနိုင်ငံမှာတင်းတင်းနေနေကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရှုံးနေခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်အများပြည်သူရှေ့ပြောကြားတဲ့မိန့်ခွန်းအတွင်းသူရွေးကောက်ပွဲရှုံးခဲ့တယ်ဆိုတာကိုသမရဂျေဘိုဆိုနာရိုကဝန်ခံပြောကြားခဲ့ခြင်းမရှိပါဘူးရွေးကောက်ပွဲအပေါ်မကျေနပ်ကြတဲ့သူ့ကိုထောက်ခံသူတွေဆန္ဒပြနေကြတာကိုကြည်ချင်းအဖြစ်ဒါကိုတက်သေပြနေတယ်လို့သမရဘိုဆိုနာရိုကပြောပါတယ်တိုင်းပြည်ခေါင်းဆောင်အပြောင်းလဲဖြစ်မှာမို့သမရဘော်ဆိုနာရိုအနေနဲ့တိုင်းပြည်အခြေအနေပိုတည်ငြိမ်အောင်လှုပ်ဆောင်သင့်တယ်လို့မဲဆန္ဒရှင်တချို့ကယုံကြည်နေကြပါတယ်။သမရဘော်ဆိုနာရိုကတော့သူ့ကိုထောက်ခံကြောင်းဆန္ဒဖော်ထုတ်နေကြသူတွေကိုကျေးဇူးတင်ကြောင်းနဲ့ဆန္ဒဆက်ပြီးဖော်ထုတ်ကြဖို့ပြောကြားခဲ့ပြီးငြိမ်းချမ်းစွာဆန္ဒပြကြဖို့ပြောပါတယ်။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လက်ဝဲဝါဒီအရင်သမရဟောင်းလူးဝစ်အင်နာစီယိုလူလာဒဆယ်ဗာကိုအနာလွဲပြောင်းရေးလုပ်ငန်းတွေစတင်ဖို့သူရဲ့ဝန်ထမ်းအရာရှိချုပ်ကိုညွှန်ကြားထားကြောင်းလဲသမရဘော်ဆိုနာရိုကပြောပါတယ်ခင်ဗျာ
။ဒိမတ်နိုင်ငံမှာဝန်ကြီးချုပ်မက်တီဖရက်ဒရစ်ဆန်ဦးဆောင်တဲ့ဗဟိုလက်ဝဲအုပ်စုဘက်ကနိုင်ရခဲ့ပြီးတဲ့နောက်ကြက်ပြတ်တဲ့အစိုးရအသစ်ဖွဲ့နိုင်ဖို့ဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်လိုက်ပါတယ်။ Greenland ကိုပိုင်အုပ်ချုပ်ရေးဒေသကအမတ်နေရာနှစ်နေရာကိုရလိုက်တဲ့အတွက်ဗဟိုလက်ဝဲအုပ်စုဝန်ကြီးချုပ်မက်တီဖရက်ဒရစ်ဆန်ဟာဒိမတ်ရွေးကောက်ပွဲမှာနိုင်ရရှိခဲ့ပါတယ်။အဲ့ဒီအမတ်နေနေရာကြောင့်လွတ်တော်မှာအမတ်နေရာအများစုနဲ့ညွန်ပေါင်းဖွဲ့ဖို့မလိုပဲအတန်ရခဲ့တာပါ။ဒါပေမဲ့အစိုးရအဖွဲ့အသစ်ထဲမှာနိုင်ငံရေးသဘောထားအမြင်ကွဲသူတွေကြဲကြဲပြန့်ပြန့်နဲ့ဖွဲ့စည်းလို့တဲ့အတွက် Social Democrat ကောင်ဆောင် Frederick San ကဝန်ကြီးချုပ်အဖြစ်နားယူတဲ့စာကိုပြည်မကြီး Margaret Thatcher ကိုတင်သွင်းခဲ့ပါတယ်။ဒီလိုအစိုးရအသစ်ကိုဖွဲ့စည်းမယ်လို့ရွေးကောက်ပွဲမှာတိုင်ကင်းထဲကသူကပြောခဲ့တာပါ။ COVID မျိုးပွားတစ်မျိုးဟာမင့်ခေါ်ကုန်းတစ်ပိုင်းရေတစ်ပိုင်းမွေးပါကတို့မျိုးအကောင်တွေမှာတွေ့ရှိတာကြောင့်ဒီသတ္တဝါတွေတန်းနဲ့ခြီတုပ်တင်ဖို့အစိုးရကဆုတ်ဖြတ်ခဲ့တဲ့အတွက်အငင်းပွားစရာဖြစ်ခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်ကရွေးကောက်ပွဲကိုစောခေါ်ခဲ့တာဖြစ်ပါတယ်။ Social Democrat Party ကဒိမနိုင်ငံရဲ့ထိပ်တန်းမှာရှိတဲ့ပါတီဖြစ်ပြီးမဲ 28.5 ရာခိုင်နှုန်းရရှိပါတယ်။ကျယ်ပြန့်တဲ့အစိုးရတက်ကိုဖွဲ့စည်းဖို့အတွက် Social Democrat တွေကရွေးကောက်ပွဲကိုတွားခဲ့တာပါလို့ရွေးကောက်ပွဲညမှာသူမကပြောခဲ့ပါတယ်။ဒါလုံနိုင်မလားဆိုတော့ကိုကျွန်မတို့ကြည့်ပါမယ်လို့ Frederick San ကပြောခဲ့ပါတယ်အစိုးရအသစ်မှာအတိုက်ခံလဲပါဝင်မယ်လို့ရွေးကောက်ပွဲမနိုင်ခင်တုန်းကသူကဆိုခဲ့ပါတယ
်ဒီလို American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့မှာလိုင်းလိုက်မီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေဗိုလ်ထုံးနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာတန်ယုံလုပ်ငန်းတွေရပ်ဆိုင်ထားတဲ့နယူးဇီလန်နိုင်ငံကသူ့ရဲ့တန်ယုံလုပ်ငန်းတွေပြန်လည်စတင်မှုစဉ်းစားနေတယ်လို့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝန်ဒေဘရာဂျီလ်စ်ကနိုင်ငံသားရေးကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာလွှတ်တော်ကော်မတီမှာပြောကြားခဲ့တာကိုကိုကပီနယူးဇီလန်အခြေစိုက် staff online သတင်းမှာရေးပါတယ်မြန်မာနိုင်ငံစစ်အုပ်ချုပ်မှုအောက်ရောက်နေတာနဲ့ COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်နယူးဇီလန်ကတန်ယုံလုပ်ငန်းတွေကိုနှစ်နှစ်နီးပါးရပ်ဆိုင်ထားခဲ့ရာကပြန်လည်စတင်မှုစဉ်းစားလာတာပါအခုလိုတန်ယုံလုပ်ငန်းတွေပြန်လည်လည်ပတ်ခြင်းအပြင်မြန်မာနိုင်ငံတွင်းကအခြေအနေတွေကိုအပြည့်အဝပုံမနားလည်စေနိုင်ပြီးငင်းကြဲအတွက်လည်းနယူးဇီလန်အနေနဲ့အကောင်းဆုံးနီလန်းရွေးချယ်ကူညီပေးနိုင်လိမ့်မယ်လို့ Deborah Jeeves ကပြောပါတယ်မြန်မာနိုင်ငံမှာမနေ့ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် 2021 ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ကစလို့နယူးဇီလန်အစိုးရကမြန်မာစစ်တပ်နဲ့ဆက်ဆံမှုတွေကန့်သတ်ထားခဲ့တာမှာစစ်တပ်နဲ့စီရေးတန်တမာရေးအရာဓာတ်ရိုက်ထိတွေ့ဆက်ဆံမှုမလုပ်တာမြန်မာစစ်တပ်အကျိုးဖြစ်စေမဲ့စီမံချက်တွေရပ်ဆိုင်းပစ်တာတွေကိုချမှတ်ဆောင်ရွက်ခဲ့ပါတယ်နယူးဇီလန်ကမြန်မာနိုင်ငံမှာရှိတဲ့တန်ရုံလုပ်ငန်းတွေပြန်လည်ပတ်တယ်ဆိုပေမဲ့တာမတ်ကြီးအစ်စ်ခန့်အပ်ထားမှာမဟုတ်ပဲယာယီတာဝန်ခံအဆင့်ပဲမြန်မာနိုင်ငံကိုဆေးလွှတ်မှာဖြစ်ကြောင်းပြောပါတယ်ထိုင်ဝမ်ဟောင်ကောင်နဲ့အာဆီယံအဖွဲ့တို့မှကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူစတက်ဖနီလီကိုမြန်မာနိုင်ငံဆိုင်ရာတန်ရုံယာယီတာဝန်ခံအဖြစ်ရွေးချယ်ခန့်အပ်ထားပြီးပြည်ဝင်ခွင့်ဗီဇာလျှောက်ထားတယ်လို့ဆိုပါတယ်နယူးဇီလန်နိုင်ငံသားရေးဝန်ကြီးနနိုင်ယာမဟူတာအော်တိုဘာလ19ရက်နေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့တဲ့အထက်မှာတော့နားလည်မှုရရှိရေးနဲ့ရေရှည်တည်တံ့တဲ့ညီညာရေးရရှိဖို့အတွက်တန်တမာရေးနီလန်းနဲ့တွဲဆုံဆွေးနွေးမှုတွေဟာအဓိကတော့ချက်ဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့ဒီမိုကရေစီပေါ်ထွန်းရေးဆိုင်ရာဖြစ်နိုင်ခြင်းနီလန်းတွေကို NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်ဇင်မာအောင်နဲ့ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိုင်းနဲ့ဩစတြေးလျနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြပါတယ်။ထိုင်းနိုင်ငံဘာကောက်မြို့တော်ကနေ့ရက်ခီးစဉ်နဲ့ရောက်နေတဲ့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးပယ်နီဝေါကနဲ့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာတို့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးခီးစဉ်တွင်လူကုန်ကူးမှုတိုက်ဖျက်ရေးရာသီဥတုပြောင်းလဲဖောက်ပြန်မှုတားဆီးရေးနဲ့ဤပညာပိုင်းဖလှယ်ရေးကိစ္စတွေနှစ်နိုင်ငံကြားသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်။ Lugo Gubu Tapia is about to Jago, Tai Dai Wunji, Somsat, Lap Suting Ne, Nanjai Wunji, Wong Do, Lama Two, Yetuga Jaraba. Asia Nanganwe Nene, Australia Bien, the Chatai Bidweja, Ponsa Nina Pide, Tai Nanga, Lugo Gubu Tapia, Jobamu Tanado, Debe Yare, Center of Excellence Go, Australia Nanga, Pambo Kuni Ma Pibate.
Australia Nanga, a chase like New Zealand, a putter bampite, ANZ ha. မြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းတွေလုပ်ကင်နေတယ်ဆိုပြီးလုပ်ငန်းတွေရပ်ဆိုင်ရေးတောင်းဆိုဖို့ဩစတြေးလျအစိုးရကိုလူခွင့်ရွေးဖွဲ့တွေကဖိအားပေးနေကြပါတယ်မြန်မာနိုင်ငံအေဝဘန်ရဲ့စီရင်စရာတွေအရနှစ်ထောင်၂၀ခုနှစ်အပြီးလနဲ့စက်တင်ဘာလအကြာ ANZ ဘဏ်နဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းတွေလုပ်ကင်ခဲ့တဲ့အထောက်အထားတွေတွေ့ခဲ့ရတဲ့အကြောင်းဒစ်စထရီဘျူတက်ဒီနိုင်ယယ်အော့ဖ်စီးကရက်စ် DDoS
အမေရိကန်ဒေါ်လာသန်း230ကျော်တန်ကျောင်းပြေရတနာတွေကိုကာယစ္စတန်အကျင့်ပြေချစားမှုတိုက်ဖြတ်ရေးဌာနကယခင်ခေါင်းဆောင်နာဆူတန်နာဆာဘယက်နဲ့တူတယောက်စီကဗိုလ်ဒူးနေကတင်စီလိုက်ပါတယ်စစ်စီရဲ့ရှာဖွေမှုရလာဖြစ်ခုလိုတင်စီမိခဲ့တာဖြစ်တယ်လို့ဌာနရဲ့ကြေညာချက်ကဆိုပါတယ်ဘယ်လိုကျောင်းပြေရဲ့နာမျိုးတွေကိုတင်စီရမိခဲ့လဲဆိုတာကိုတော့ဌာနကမပြောပါဘူးနာဆာဘယက်ရဲ့တူစီးပွားရေ AFP သတင်းဌာနကိုအတည်ပြုပြောကြားခဲ့ပါတယ်။ဒါဟာသူ့ရဲ့မိသားစုတွေကပထမဆုံးအဖန်ခံရတာဖြစ်ပါတယ်
ဒါကတော့ဗုဒ္ဓဘုနှစ်ညာချမ်းသတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြသွားတာပါ။ကျမတို့ရဲ့အခု VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ကြပါတယ်။မကြခင်မှာတော့ KNY ဒေတာဘက်မှာအောက်တိုဘာလ1ရက်တိုက်ပွဲပေါင်း30ကြော်ဖြစ်ခဲ့တဲ့အစီအစဉ်ခန်းစာအကြောင်းကိုပြောပြဖို့ရှိပါတယ်။အခုတော့မြန်မာကိုတန်ခတ်ဖို့ Australia ကဆက်ပြီးတော့စဉ်းစားနေတဲ့အကြောင်းကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့ရေးမှာဩစတြေးလျနိုင်ငံဘက်ကစဉ်းစားနေတာတွေရှိပေမဲ့စဉ်းစားနေတာလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့လူသိရှင်ကြားအများရှိထုတ်ဖော်ပြောဆိုတာမျိုးတော့လုံးဝမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသားဝင်ကြီးပန်နီဝွန်ကထိုင်းနိုင်ငံနိုင်ငံသားသတင်းတောင်များအသင်း FCCT မှာဒီကနေ့ပြောဆိုသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဩစတြေးလျနိုင်ငံအနေနဲ့ဆက်လက်ထောက်ခံသွားမယ်အကြောင်းလည်းပြောဆိုသွားတာပါဦးသိန်းထိုင်ဦးကဗန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင
်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ယက်တီချင်းတဲ့ချင်းကမှုတွေဟာတခြားပိတ်ဆို့တန်ခတ်မှုချမှတ်တဲ့အနောက်နိုင်ငံတွေလောက်ခိုင်မာမှုမရှိဘူးဆိုတော့ဝေဖန်ချက်တွေရှိနေတဲ့အချိန်မှာပဲဩစတြေးလျနိုင်ငံဂျာယီဝင်ကြီးပန်နီဝွန်ထိုင်းနိုင်ငံကိုရောက်လာတာပါ။ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်း FCCT မှာကျင်းပတဲ့ဗန်ကောက်မြို့ကဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့မိခွန်းတွေကအဓိကနှောင့်နှေးခဲ့ပါတယ်။မြန်မာနိုင်ငံပေါ်ထားတဲ့ဩစတြေးလျနိုင်ငံရဲ့သဘောထားနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးပန်နီဝွန်ကအခုလိုပြောပါတယ
် Australia like everyone in the region is deeply concerned about the deteriorating security situation and human rights situation in Myanmar
ဩစတြေးလျနိုင်ငံအနေနဲ့ဒေသတွေမှာရှိတဲ့နိုင်ငံအားလုံးနဲ့ထပ်တူမြန်မာနိုင်ငံရဲ့ဆော့ယုတ်နေတဲ့အခြေအနေတွေပေါ်မှာစိုးရိမ်နေပါတယ်ဩစတြေးလျနိုင်ငံဟာထိုင်းနိုင်ငံလိုမြန်မာနဲ့နီးကပ်တဲ့အင်းကြီးချင်းနိုင်ငံမဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာဒေတာရဲနိုင်ငံတွေနီးတူပါဝင်ထောက်ခံနေတဲ့နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံတွေမှာဖြစ်ပျက်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဟာစိတ်ကိုစိတ်ပျက်စရာကောင်းတဲ့အကြောင်းနဲ့အရတားတွေထိခိုက်ဒဏ်ရာရတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကဆက်လက်တောင်းဆိုကြဖို့တိုက်တွန်းလိုပါတယ်။
မြန်မာနိုင်ငံအတွင်းကမတရားဖမ်းဆီးခံရသူတွေလွတ်မြောက်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်ဆက်လက်တောင်းဆိုဖို့လဲသူကအာဆီယံနိုင်ငံတွေကိုပြောဆိုသွားပါလေ။အမေရိကန်နဲ့တရုတ်ကြားအင်အားချိန်ခွင်ရှာယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့မြန်မာနိုင်ငံအရေးကိစ္စတွေကအာဆီယံ၈တောင်ကျနိုင်ငံတွေအဓိကရင်ဆိုင်နေရတဲ့ပထဝီနိုင်ငံရေးအရာစိန်ခေါ်မှုတွေဖြစ်နိုင်ငံသားရေးဝန်ကြီးပန်နီဝါန်နဲ့အဓိကဆွေးနွေးတဲ့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာန ISIS Dida ပါမောက်ကဒေါက်တာတတိနန်ဘွန်ဆက်ဟီရက်ကလည်းဒီကနေ့ FCCT ဆွေးနွေးပွဲမှာထောက်ပြပြောဆိုသွားပါတယ်။ဒါအပြင်ပန်နီဝါနိုင်ငံသားရေးဝန်ကြီးမဖြစ်ခင်အတိုက်အခံဖြစ်ရည်တည်တုန်းကမြန်မာနိုင်ငံအရေးမှာဩစတြေးလျအစိုးရကထိထိရောက်ရောက်မလုပ်ဘူးဆိုပြီးအရင်ကအစိုးရကိုဝေဖန်ခဲ့တာလည်းရှိပါတယ်။ဒါကြောင့်အခုနိုင်ငံသားရေးဝန်ကြီးဖြစ်တဲ့အချိန်မြန်မာနိုင်ငံပေါ်အရေးယူရေးကြံ့ကြာနှောင့်နှေးနေတာတွေကိုသတင်းတောက်တွေကထောက်ပြကြပါတယ်။သူကအခုလိုပြန်ပြောပါတယ်။
You would anticipate, of course, you're entitled to ask me the question, but you'd anticipate that the Australian Foreign Minister is not going to publicly.
Australia nanga a ni ne aye yu tan kha ye atwet ko set le sin sa ni se phit par de. Aye yu tan kha ye ne patat lo di Australia nanga ja ye winji bak ka sin sa chat rwe ko ro lu thi shin ja cho pyo la me so pi ro twat sa ma tha si chin ma bu. Di kaisa ne patat lo sin sa tha de a chat rwe de ga tacho ko a mya shi mhaw pyo so la da myo lou ma ma hoh ba u.ကျမပြောချင်တာကတော့မြန်မာနိုင်ငံမှာဖြစ်ပျက်နိုင်ရာတွေနဲ့ပတ်သက်လို့ကျမဟာအမြဲတစေစိုးရိမ်ပူပန်မှုရှိတယ်ဆိုတာပါ။ဒါကြောင့်လဲစိုးဝလာတဲ့လုံခြုံရေးနဲ့လူခွင့်ရေးအခြေအနေတွေကိုကျမတို့ဆွေးနွေးကြတာပါ
။မြန်မာနိုင်ငံရဲ့အထူးဖြင့်လူခွင့်ရေးအခြေအနေတွေကိုဩစတြေးလျနိုင်ငံရဲ့တုံ့ပြန်မှုချဉ်းကပ်မှုအပေါ်ဝေဖန်မှုတွေကလည်းရှိနေပါတယ်။မြန်မာစစ်ကောင်စီဘက်ရေးယူပိတ်ဆို့ရေးမှာလူသိရှင်ကြားမဆွေးနွေးတဲ့ကိစ္စကိုသတင်းထောက်တွေကထောက်ပြကြပါတယ်။နိုင်ငံခြားရေးဝန်ကြီးပန်နီဝမ်ကတော့မြန်မာနိုင်ငံရဲ့ထိုင်းနိုင်ငံနဲ့အတူဒေသတွင်းသူသွားရောက်မဲ့နိုင်ငံတွေမှာဆက်လက်ဆွေးနွေးသွားမယ့်အကြောင်းနဲ့စိုးရိမ်တဲ့အကြောင်းကိုအဓိကပြောဆိုသွားပါတယ
်။ We continue to support ASEAN's efforts.
ASEAN ရဲ့ကြိုးပမ်းမှုတွေကိုကျမတို့ဆက်ပြီးတော့ထောက်ခံသွားပါမယ်။မြန်မာနိုင်ငံရဲ့အခြေအနေဟာသိတ်ကိုစိတ်မကောင်းစရာအခြေအနေလို့ကျမမြင်ပါတယ်။အချိန်တို့အတွင်းမှာမြန်မြန်ဆန်ဆန်ဖြည့်ရှင်းနိုင်မဲ့ပုံလည်းမရှိဘူးလို့ကျမထင်ပါတယ်။
မြန်မာနိုင်ငံမှာဖက်စီခံနေရတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးချန်ပေးဩစတြေးလျနိုင်ငံသားပါမော့ကရှောင်းတန်နဲ့လွတ်မြောက်ရေးနဲ့ပတ်သက်လို့ရှောင်းတန်နဲ့လွတ်မြောက်ရေးဟာဦးစားပေးဆောင်ရွက်မဲ့ကိစ္စဖြစ်တယ်လို့သူကထပ်လောင်းပြောဆိုသွားပါတယ်။ပါမော့ကရှောင်းတန်နဲ့အပေါ်ပြစ်ဒဏ်ချမှတ်ထားတာတွေကိုသူလက်မခံတဲ့အကြောင်းလူသိရှင်ကြားပြောဆိုထားပြီးဖြစ်ပါတယ်လို့လည်းသူကပြောဆိုသွားပါတယ်။ဩစတြေးလျနိုင်ငံဂျာယီဝင်ကြီးပန်နီဝမ်ကထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့လည်းဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံပါတယ်ခင်ဗျာ။
ဒါကတော့ဥသိမ်းထိုင်ဦးဘန်ကောက်ကနေတင်ပြပို့သွားတာပါအခုဆက်လက်ပြီးတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဟာဒီပြည်နယ်တောင်ပိုင်းထိကျယ်ပြန့်လာတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားနေတိုင်းနီးပါးတိုက်ပွဲပြင်းထန်နေတယ်လို့ AA ဘက်ကပြောပါတယ်နှစ်ဖက်တိုက်ပွဲတွေဟာရခိုင်တောင်ပိုင်းထိကျယ်ပြန့်လာနေတဲ့အခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြမှာပါရှင
်စစ်ကောင်စီတပ်တွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားရသေးတော်ဘူးတီတော်မောင်းတော်စတဲ့မြို့နယ်တွေရှိရာရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေနေ့စဉ်နေပါပြင်းထန်နေရကြောင်းတိုက်ပွဲဖြစ်ပွားတဲ့ဒေသတွေဘက်ကဒေသခံတွေဘေးလွတ်ရာပြေးရှောင်နေကြပါတယ်တိုက်ပွဲမဖြစ်တဲ့နေရာမှာရှိတဲ့ကျေးရွာတွေဘက်ကလည်းစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေတေဆုံးဒဏ်ရာရတာတွေရှိနေတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ဒီရခိုင်ဒေသအပြင်မှာဟိုတိုက်ပွဲကတော့နေတိုင်းနေပါဟိုဆက်ပြီးတော့ဖြစ်ပွားနေတာရှိတယ်ဒီရန်သူဘက်ကတော့သူတို့ဒီလက်နေကြီးတွေနဲ့ကြွားတွေကိုနေတိုင်းဒီပါဟိုပြစ်ခတ်တိုက်ခိုက်နေတာတွေရှိတယ်ဆိုတော့အဲ့လိုဒီမြန်မာစစ်တပ်ရဲ့ဒီအရသာပြည်သူတွေကိုဥတည်ပြီးတော့မှဒီရေရွချက်ချင်းချင်းနဲ့ဒီပြစ်မှားထားတိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့ဟိုကျွေးတော်ပြိဿံတွေနော်ဒီအပြစ်မဲ့အရသာပြည်သူတွေဟိုနေတိုင်းဟိုထိခိုက်ပေဆုံးဟိုဒဏ်ရာရတာတွေရှိနေတယ်ဗျ
ဖေဗူအရီလလယ်လောက်ကစပြီးမောင်တော်မြောက်ပိုင်းကနေစတင်ခဲ့တဲ့စစ်ကောင်စီနဲ့ AA ဖွဲ့ကြားတကြောပြန်တိုက်ပွဲတွေဟာလက်ရှိမှာတော့ရခိုင်တောင်ပိုင်းအထိကျယ်ပြန့်လာနေပါတယ်။အင်္ဂါနေ့ကဆိုရင်လည်းရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ကရွာပကာကြေးဝါနီမှာစစ်ကောင်စီတပ်နဲ့ AA အဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ်
။ဟိုမနေ့ကဒီနိုဝင်ဘာလ1ရက်မနေ့7နာရီကနေ7နာရီ20မိနစ်ထိပေါ့နော်။ဒီတောင်ကုန်းမြို့နယ်ရွာပကာကြီးရွာရဲ့အရှင်းမြောက်ဖဲဒီမီတာ1400အကွာမှာဒီပြည်သူတွေကိုလစ်လေပြီးတော့မှဒါဟိုနေစဉ်နေတိုင်းဒုက္ခပေးနေတဲ့မြန်မာစစ်တပ်ကိုဟိုကျွန်တော်တို့ဘက်ကနေကြားချတိုက်ခိုက်ခဲ့တာရှိတယ်ဗျဆိုတော့အဲ့ဒီဖြစ်စဉ်မှာမြန်မာစစ်တပ်ဘက်ကဟို3ဦးထဲမနေကြာဆုံးပြီးတော့ဟိုနောက်ထပ်လည်းပဲတေဆုံးဟိုဒဏ်ရာရတာတွေဟိုရှိနိုင်သေးတယ်ဗျ
ရခိုင်ပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းခုတိမရှိသေးပါဘူး။ဒါပေမဲ့လက်နက်ကြီးတွေနဲ့လူနေကျေးရွာတွေကိုပစ်ခတ်နေရဆိုတဲ့စွပ်စွဲချက်တွေကိုတော့မြန်မာစစ်တပ်ဘက်ကငြင်းဆန်လေးရှိပါတယ်။ရခိုင်ပြည်နယ်ရဲ့စစ်ကောင်စီလက်ထက်တကြောပြန်တိုက်ပွဲတွေဖြစ်လာပြီးနောက်ပိုင်းမှာစစ်ကောင်စီဘက်ကရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုတိုးမြှင့်ထားတယ်လို့မြို့နယ်တိုင်းလူလူမှဒေသခံတွေရဲ့ခီးသွွာလာခွင့်တွေမျိုးဝင်မျိုးထွက်စစ်စည်းဂိတ်တွေတိုးမြင့်စစ်စည်းနေပါတယ်။ဒါအပြင်စစ်ကောင်စီကဒေသခံတွေရဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလိုက်လံဖမ်းဆီးနေရကြောင်းဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။အခုလိုတောင်ပိုင်းအထိတိုက်ပွဲတွေကျယ်ပြန့်လာတာကြောင်းဒေသခံတွေရဲ့စိုးရိမ်မှုတွေလည်းပုံမူမြင့်တက်လာနေရလို့ရခိုင်ရေးစောင့်ကြည့်နေသူကိုထွန်းကြီးကပြောပါတယ်
။ဒေသခံတွေရဲ့လုံခြုံရေးအခြေအနေကတော့အခုဒီအေးစင်းကိုအကြောင်းပြပြီးတော့ဒီအဓိကမျိုးပေါ်တွေမှာဒီစကားစားဖက်ကပေါ့နော်စစ်ကောင်စီဆက်ကနေပြီးတော့ဝင်ဖန်နေတာမျိုးတွေရှိတယ်။ဒီကြက်ကြက်လောက်ချသူအများစုနဲ့ဒီနိုင်ငံရေး နိုင်ငံရေးသမားတွေပေါ့လေနော်ဒီလူအများစုလေဒီအကုန်လုံးနှိပ်ပါဖို့ဒီကျင်းဆောင်နေရတာမျိုးရှိတယ်ဆိုတော့ဒေတာခံတွေစိုးရင်နေရတယ်ဆိုတာကတော့ဒီအရင်ကတည်းကပေါ့နော်ဒီတိုက်ပွဲဖြစ်လာပြီးတော့နောက်ပိုင်းမှာစစ်ကောင်စီဘက်ကကြောက်ရှောက်လူတွေကိုလိုက်ဖမ်းနေတဲ့အတွက်ဒီစိုးရင်မှုဆိုတာကတော့လူတန်းမှာဟိုရှိနေရတာတိုက်ပွဲမဖြစ်ရင်လည်းစစ်ကောင်စီဘက်ကကြီးရောဒီဖက်ဒီကြောက်တဲ့
မြန်မာတန်အမတ်ကိုခေါ်ယူတတိပေးမှုတွေရှိပါတယ်စစ်တပ်ဘက်ကတော့ DGA AA နဲ့ ARSA အကြမ်းဖက်အဖွဲ့တွေပြစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးတုံ့ပြန်ထားပါတယ်ပြီးခဲ့တဲ့သတင်းဘက်ကဘင်္ဂလားဒေ့ရှ်မြန်မာနယ်ခြားတည်ရင်မှုအဆင့်အလန်တင်အစည်းအဝေးမှာတော့မြန်မာနိုင်ငံနယ်ခြားဆောင်ရဲတပ်ဖွဲ့ဘက်ကနောက်နောက်နယ်ခြားကျော်ပြစ်ခတ်မှုတွေကြီးတွေကြားရောက်တာမျိုးမဖြစ်ပွားအောင်အာမခံခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
ကုဆန်ကျော်ပြောပြသွားတာပါဆက်လက်ပြီးတော့ကီနီဒေတာကအခြေအနေကိုလည်းကြည့်ရအောင်ပါရှင်ကီနီပြည်နယ်လို့ခေါ်ကြတဲ့ကယားပြည်နယ်မှာပြီးခဲ့တဲ့အောက်တိုဘာလအတွင်းမြန်မာစစ်တပ်နဲ့ကီနီပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲ32ကြိမ်ဖြစ်ပွားခဲ့ကြောင်းကီနီအမျိုးသားများကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ပါတယ်ဒီလိုပြစ်ခတ်မှုတွေကြားမှာအရဲသားတချို့ထိခိုက်သေဆုံးခဲ့တာကြောင့်စစ်ဘေးရှောင်တွေကတော့အမြဲတစေကြောက်လန့်နေတဲ့အခြေအနေတွေရှိနေပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုအလိမ္မာကပြောပြမှာပါရှင်
။ကယားပြည်နယ်ရှာတော်ဘောလက်ခဲဖရူဆိုဒီမော့ဆိုနဲ့လွိုက်ကော်မြို့နယ်တွေမှာပြီးခဲ့တဲ့လအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်း KNY အမျိုးသားများကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ထားပါတယ်။လက်နက်ကြီးကြီးထိမှန်ပြီးခလင်းငယ်တယောက်အပါအဝင်အရက်သားပြည်သူ၃ယောက်သေဆုံးခဲ့တယ်လို့အရက်သား၃ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ပါတယ်။အရသားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုတိုက်ပွဲဖြစ်ပွားတဲ့အရေအတွက်အရသားတွေထိခိုက်ဒဏ်ရာရတဲ့အခြေအနေတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိပါဘူး။မြန်မာစစ်တပ်ဘက်ကလိုက်ကော်မြို့နယ်ကနေမိုးပြဲမြို့နယ်လမ်းမကြီးတစ်လျှောက်နေမြေထိန်းချုပ်နိုင်မှုစ조사လာပြီးအင်အားအမြောက်များပါတဲ့စစ်ကြောင်းနှစ်ကြောင်းထိုးစစ်ဆင်လာတာကြောင့်နှစ်ဖက်တိုက်ပွဲပြင်းထန်လာတယ်လို့ KNDF အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကီယန်နီလူခွေရေးအဖွဲ့ဒါရိုက်တာကိုပညာကတော့ရှမ်းပြည်နယ်ကယားပြည်နယ်နယ်စပ်မှာနေစဉ်နဲ့အများအများရန်လူလူပြစ်ခတ်မှုရှိနေပေမဲ့ပြင်းပြင်းထန်ထန်ဖြစ်တဲ့တိုက်ပွဲမျိုးတော့ခုနောက်ပိုင်းနှေးပါသွားတယ်လို့ VOA ကိုပြောပါတယ
်တိုက်ပွဲပုံစံကအရင်တုန်းကလူမျိုးဟောကျွန်တော်တို့ဒီစစ်ကောင်စီကနေဟောထွက်လာပြီးတော့မှအကြီးကြီးတိုက်တဲ့ဟာတွေကတော့နည်းနည်းနှေးပါတော့ဗောဒါပေမဲ့နှေးတယ်ဆိုမှဒီအရင်တော့ပဲ23 24ဝန်းကျင်ဗောနော်ဟိုဒီ25အထိဗောနော်ကျွန်တော်တို့ဒီလိုက်ကောမိုးပြဲဖက်ကိုစစ်ကြောင်းစစ်ကောင်စီစစ်ကြောင်းနှစ်ကြောင်းထိုးပြီးတော့မှအဲ့ဒီဒီတတချို့ကိုထိချုံနေဖို့အတွက်ကြိုးစားအချိန်မှာတော့တိုက်ပွဲရည်စတိုက်ပွဲတွေဖြစ်တော့ဗောနော
်နှစ်ဖက်ပြစ်ခတ်တိုက်ခတ်မှုတိုက်ပွဲကြမှာတော့အရက်သားထိခိုက်သေးဆုံးတာတွေမရှိပါဘူးဒါပေမဲ့တိုက်ပွဲဖြစ်နေစဉ်နဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အတွက်ဒေသခံစစ်ပေးရှောင်စခန်းတွေနဲ့ကျေးရွာတွေမှာကြားရောက်ပောက်ကွဲလို့အပြစ်မဲ့အရက်သားတွေထိခိုက်သေးဆုံးရတယ်လို့ဒါရိုက်တာကိုပညာကပြောပါတယ်နဗမာတရမနေ့ညနေကလိုက်ကော်မြို့နယ်လင်းဖုံကြီးကျေးရွာတွေဘက်တိုက်ပွဲမရှိဘဲနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်ခံရလို့အရက်သား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလိုလက်နက်ကြီးတွေကြားရောက်ပြီးထိခိုက်ဒဏ်ရာရသူတွေရှိတာကြောင့်ဒေသခံရွာသူရွာသားတွေအများအားကြောက်လန့်နေရတဲ့အကြောင်းစစ်ပေးရှောင်တူကပြောပါတယ်။
လည်းနေဒီပန်ကြရတော့ကလုံးလန့်ကြတော့ဘောနော်အေးဒီမှာတမလားဆိုရဲစိတ်ဘောနော်ရောက်တိုင်းတော့အတန်ကြားရပြီဆိုဒိုးဆိုတန်ထွက်ဆိုကျမတို့ကဟိုအိမ်နှစ်ထရှိတဲ့အိမ်ဆိုအဲမျိုးပြေးဝင်ကြတော့ဘောအပြင်မှာတော့မနေရတော့အရင်တော့ဆိုလွလွလလဘောနော်မသိတော့ရထဲမှာကြာခတ်တော့တယောက်ဆုံးနှစ်ယောက်ဆုံးမျိုးဖြစ်တော့ခုလက်လက်တန်ထွက်လာပြီဆိုကလုံးပြေးပုံနေရအမျိုးဘောနော်
ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုရုံးအစီရင်ခံစာမှာတော့နောက်ဆုံးထုတ်ပြန်ထားတဲ့ကြားပြည်နယ်အတွင်းစစ်ပြေးဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေပြီးအများစုဟာအလူရှင်တွေကိုပဲအားထားရည်တည်နေရတယ်လို့ဖော်ပြပါရယ်။ဒါပေမဲ့လည်းအခြေခံစားကုန်တွေဈေးတက်နေတာနဲ့ဝယ်ယူဖို့အခက်အခဲတွေရှိတဲ့အတွက်ကူညီနိုင်တဲ့အခြေအနေနှေးပါလာနေတယ်လို့ပြောပါရယ်။စစ်တပ်ဘက်ကလည်းလမ်းတွေပိတ်ဆို့ထားတဲ့အတွက်ကြားပြည်နယ်အတွင်းစေဝါနဲ့စားနပ်ရိက္ခာပို့ဆောင်ဖို့အခက်အခဲတွေရှိကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်။လုံခြုံရေးအကြောင်းပြချက်နဲ့စစ်တပ်ဘက်ကလမ်းနယ်ချီလမ်းတွေပိတ်ပင်ကန့်သတ်မှုတွေကြောင်းလူသားချင်းစာနာမှုအကူအညီပေးရမှာအခက်အခဲတွေရှိကြောင်းပြောဆိုပါတယ်ရှင်။
လိမ္မာပြပြသွားတာပါအခုတော့ဒီတောင်ကိုရီးယားမှာဟော်လင်ဝင်းပွဲတော်အတွင်းလူအုပ်ပြိုပြီးတိုက်ဆုံခဲ့တဲ့ဖြစ်ရပ်ကိုကြည့်ကြရအောင်ပါရှင်ဆိုးမျိုးတော်မှာပြီးခဲ့တဲ့သတင်းပတ်ကဟော်လင်ဝင်းပွဲတော်အတွင်းလူပိတိုက်ဆုံလူပိပြီးတော့တိုက်ဆုံသူပေါင်း156ထဲမှနည်းရှိခဲ့တဲ့အပေါ်မှာရဲတပ်ဖွဲ့ဘက်ကနေပြီးတော့လူစုလူဝေးထိန်းချုပ်ဖို့ပြက်ကွက်ခဲ့တာဖြစ်ပြီးအစိုးရအနေနဲ့တာဝန်ရှိကြောင်းစိုးမျိုးကံအများပြားကရှုမြင်ကြသလိုဒီအဖြစ်စိုးမျိုးနောက်ထပ်မဖြစ်ရအောင်ဘလို့ကြိုတင်ကာကွယ်မှုတွေလုပ်ကြမလဲဆိုတာတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကလည်းစဉ်းစားနေကြတာပါဒါတွေနဲ့ပတ်သက်လို့စိုးမျိုးမှာနေထိုင်တဲ့မြန်မာတချို့ကိုဆက်သွယ်မေးမြန်းပြီးတင်ပြမှာပါရှင
်စိုးမှာရှိတဲ့အီထဝွန်အရက်မှာအောက်တိုဘာလ29ရက်နေ့ညကပြုလုပ်ခဲ့တဲ့ဟော်လဝင်းပွဲတော်တွင်လူပေါင်းတသိန်းနီးပါးဆင်နွှဲခဲ့ရာကနေလူအုပ်ကြီးအချင်းချင်းတိုးတိုက်ပြီးမိခဲ့တဲ့ဖြစ်ရပ်ကိုစိုးမာနေထိုင်တဲ့မရွှေမှုက VOA ကိုအခုလိုပြောပြပါဗျ။အ
ဲ့ဒီလမ်းလေးရဲ့ဟယ်မင်တန်ဟိုတယ်ရဲ့အနောက်လေးနားမှာရှိတာအနောက်လမ်းလေးမှာအဲ့မှာကလပ်တန်းစီရယ်တန်းစီလို့ရှိတယ်။ဒါဆိုဒီဘက်မှာကဒီဘက်မှာဟယ်မင်တန်အနောက်ကျော်ကြီးဆိုတဲ့ဒီလိုပေါ့နော်တတိုင်းပေါ့နော်။ဒီဘက်မှာတော့ဆိုင်လေးတွေရှိတာပေါ့။ဒါပေမဲ့ဒီလမ်းလေးရဲ့ကျင်းနေပေါ့နော်။လမ်းလေးကျင်းလာလို့သူကနည်းနည်းလေးဂုံစင်းလေးတည်းဖြစ်နေတော့ဟိုသူတို့တွေကဒီလိုမစင်းပြီးတော့သွားကြရတဲ့အခါမှာဟိုဂုံအစင်းလေးတည်းဖြစ်နေတော့တချို့တွေကပထမဆုံးစားချင်းတော့သူကနောက်ပြောင်နေကြသေးတယ်။ဟိုနောက်ပြောင်နေကြတယ်ဆိုတော့ဟိုကနောက်ကနည်းနည်းတချို့တွေကနည်းနည်းတွန်းလိုက်လို့ရှိရင်အရှိကိုသွားချင်တော့နည်းနည်းတွန်းလို့ရှိရင်မတွန်းပါနဲ့တွန်းပါနဲ့ဆိုတောင်းတဲ့တချင်းတွေပါအောင်စုနေကြတယ်။နောက်ပိုင်းရဲ့ကြောင့်ဒီဂုံလျှောပိုင်းလေးကဆပြီးတော့လူမလျှောပြီးတော့နေဝါတော့နေဝါပြီးတောင်းတဲ့အဲ့လိုကောက်သွားတဲ့အချိန်မှာအဲဒီကိုရီးယားတွေကအဲ့လိုမျိုးကိုရီးယားလိုမျိုးကြီးဟိုအရှိကိုမသွားနဲ့အနောက်ကိုဆုပ်အဲ့လိုပြောတာဟိုပြက်အစစ်ပြောတဲ့လူတွေကအရှိကိုတွန်းအဲ့လိုမျိုးဖြစ်နေတဲ့အတန်းပြောင်းသွားပြီးအရှိတွေကိုတွန်းကြတာတွန်းရင်းနဲ့အဲဒီရင်ဘက်တွေနဲ့ကြောနဲ့ကတ်သွားပြီးတော့လူကဂျားထဲမှာမရေပဲနဲ့အဲ့လိုမျိုးရက်သွားတာရက်သွားတော့သူတို့ဒီကိုရီးယားကညာရှင်တွေပြောပုံအရဆိုလို့ရှိရင်လူတယောက်ကအသက်ရှူလို့ရှိရင်ရင်ဘက်ကဖောင်းလာမဲ့အဲ့ဒီနေရာလေးတော့မရှိတော့ဘူးပေါ့နော်ဒီလိုမျိုးရင်ဘက်တွေနဲ့ကြောက်ရင်အကုန်လူတွေကအကုန်ကတ်သွားတဲ့ဟာကိုအဲ့ဒါကလူတယောက်ရဲ့အသက်ရှင်နိုင်ဖို့အတွက်ပေါ့4မိနစ်ပေါ့ golden time က4မိနစ်တဲ့အဲ့ဒီ4မိနစ်ကိုကြော်သွားလို့ရှိရင်ဒီကအသက်မရှင်နိုင်ဘူးပေါ့နော်အဲ့လေအခုဟာမိနစ်20ဒီပုံဆက်ပြီးတော့ဒီရဲတွေရောက်လာပြီးတော့လူအုပ်ကိုခွဲဝနိုင်တဲ့အချိန်ဒီလူတွေကိုအောက်မှာပြိနေသူကိုကယ်ထုတ်နိုင်တဲ့အချိန်ကအားလုံးပေါင်းမိနစ်20ဆိုတော့တည်တဲ့လူတွေတော့များသွားတာပေါ့နော
်ဟော်လဝင်းပွဲတော်မှာလူအုပ်တိုးတိုက်ပြီးမှုကြောင့်တေဆုံးရသူ156ထဲမှနည်းရှိခဲ့တဲ့အထက်အများစုကအမျိုးသမီးငယ်လေးတွေဖြစ်တယ်လို့မက်ရွှေမှုကပြောပါတယ်အမေရိကန်မှာနှစ်စဉ်ကျင်းပလေးရှိတဲ့ဟော်လဝင်းပွဲတော်တစ်ခုကိုတောင်ကိုရီးယားလူငယ်တွေကြားမှာဘာကြောင့်ရေပန်းစားလူကြိုက်များလာခဲ့တယ်လဲဆိုတာကိုတော့ဆိုရှယ်မီဒီယာမှာနာမည်ကြီးသူလည်းဖြစ်ကိုရီးယားမြန်မာဘာသာစကားသင်ကြားပေးနေသူဆီယာမချမ်းချမ်းက VOA ကိုခုလိုပြောပါဗျ။
အမှန်တကယ်ကျွန်မလည်းကိုရီးယားမှာနေတာ17နှစ်ရှိပြီပေါ့နော်။ကိုရီးယားမှာနေတာ17နှစ်ရှိတဲ့အတော်တွေမှာအရင်နှစ်တည်းတုန်းကဒီလိုဟော်လဝင်းပွဲဆိုတာကလူတို့မသိတဲ့လောက်ပဲကျမတို့လည်းတိတ်လေအာယုံမစားဖြစ်ဘူးဘယ်သူမှလည်းဒီပွဲတော်ကိုအထူးတက်လေအလောက်ထိကျင်းပတဲ့ဟာလည်းမရှိဘူးပေါ့နော်ဘာဖြစ်လဲဆိုတော့ဒါကကျမတို့ရဲ့ culture ကိုမဟုတ်ဘူးလေနော်ရိုးရာကိုကဒီအနောက်တိုင်းဒေသတွေရဲ့ရိုးရာဖြစ်တဲ့အတွက်ဒီဘက်မှာတိတ်ပြီးတော့မစင်နွှဲကြဘူးဒါပေမဲ့အခုဒီနောက်ပိုင်းပေါ့2016လောက်ကနေဒီနောက်ပိုင်းမှာတော်တော်လေးဒီဘက်ကိုစိတ်ဝင်စားလာတာကိုတွေ့ရတယ်ရှင်လူငယ်တွေကအများသောဖြင့်ဒီအကြောင်းအရာကိုစိတ်ဝင်စားကြမှာပေါ့ဘာပဲပြောဒါပြောဝဲရှင်ဝဲလို့ပုံစံလဲဖြစ်နေတဲ့သဘောဆိုတော့ပေါ့နော်ကိုရီးယားကနိုင်ငံတကာမှာအများကြီး influence ဖြစ်လာတဲ့ကိစ္စနဲ့လဲဆိုင်မယ်လို့ကျွန်မယူဆတယ
်အခုလိုလူပိတိုက်ဆုံမှုဖြစ်ပွားတဲ့အထိရောက်ခဲ့တဲ့ဟော်လဝင်းပွဲတော်ဟာတောင်ကိုရီးယားမှာ COVID အခြေအနေကြောင့်ကန့်သက်ထားတဲ့စည်းကမ်းချက်တွေဖြေလျှော့ပေးပြီးနောက်ပိုင်းကျင်းပခဲ့တာဖြစ်တယ်လို့လာရောက်သူတွေမထင်မှတ်ပဲများပြားခဲ့တဲ့အခြေအနေကိုရဲတပ်ဖွဲ့ဘက်ကပေါ်ဆခဲ့တာဖြစ်တယ်လို့လည်းမက်ရွှေမိုးကပြောပါတယ်။ဟော်လိုဝင်းပွဲတော်အတွင်းလူအုပ်ပြီးမှုကြောင့်တေဆုံးရသူတွေအတွက်တောင်ကိုရီးယားဆိုရဘက်ကရော့ချေးပေးခဲ့တယ်လို့အဲ့ဒီတေဆုံးခဲ့သူတွေတဲ့ပါဝင်ခဲ့တဲ့နိုင်ငံသားသား26ယောက်အတွက်လည်းရော့ချေးပေးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ဝန်ထဲခြေခွဲပွဲရာအထိတ်မှတ်ဖြစ်ပျော်ပွဲရှင်ပွဲတွေကိုရက်အတန်ကြာတောင်ကိုရီးယားမှာရက်ဆိုင်ထားပါတယ်ရှင်။ ဗုဒ္ဓဘုညာချန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေပြီးတော့ဓာတ်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့မပြည့်ပြင်းသေးတဲ့မြမရှိရေးဆိုတဲ့ဒီဥကျော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ဗုဒ္ဓဘုညာချန်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်။
VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကို YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်မကြာခင်မှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်လူမှုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုပထမဦးဆုံးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရအောင်ပါရှင်ဒီတစ်ပတ်အတွက်စီးချူသွေးချူရောဂါကိုကုသတဲ့နေရာမှာကုသမှုမအောင်မမြင်ဖြစ်စေတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကျဉ်နိုင်စေဖို့ဒေါက်တာတန်စောကပြောပြမှာပါရှင်
အမှန်ဆုံးဦးစားပေးတုံ့ဆွဲရမယ့်စီးပွားတွေဟာကမ္ဘာနိုင်ငံအများစုမှာအတူတူပဲဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာစီးချိုအဖွဲ့နဲ့အမေရိကန်နိုင်ငံစီးချိုအသင်းအဖွဲ့တို့ရဲ့လမ်းညွှန်ချက်တွေအတိုင်းကုသပေးခဲ့ပြီးမယ်။တချို့လူနာတွေမှာကုသမှုမအောင်မမြင်ဖြစ်ခဲ့ရတာဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါသလဲ။ဒါမှတော့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။စီဘူးမျိုးကဒီစီးချိုသမားတော်ကြီးကဒီလူဝဝဖြိုးဖြိုးနော်နောက်တစ်ခါဒီတယ်လီဖုန်းအော်ပရေတာလှုပ်လှုပ်တဲ့သူ့ရဲ့လူနာတဦးရဲ့အကြောင်းအရာလေးတွေပြင်ပြတယ်။နော်တင်ပြတဲ့အခါမှာအဲ့ဒီသူကဝါတယ်စားတဲ့အခါမှာ operator ဖြစ်တဲ့အတွက် fast food လို့ခေါ်တဲ့သူဒီစားတောက်တွေပေါ့နော်လွယ်လွယ်ကူကူနဲ့လမ်းဝယ်စားလို့ရတယ်အကျော်လောစားတောက်တွေကသူစားတယ်အဝလွန်နေတယ်အဲ့တော့ကိုယ့်ရဲ့လုပ်ငန်းခွင်မှာပါသူဟာအိတ်ငိုက်တာတို့ဟောက်တာတို့ဖြစ်နေတဲ့သူ video file လေးတွေနဲ့ထုတ်ပြတယ်ပေါ့နော်ပြတဲ့အခါမှာဆရာတို့သိပ္ပံနီးကြနေတယ်သူ့ရဲ့ပေါင်ကြီးကဘယ်လောက်ရှိတယ် BMI လို့ခေါ်တဲ့အသားကျင့်နှုန်းကဘယ်လောက်ရှိတယ်သူ့ရဲ့သွေးချိုကဘလောက်ရှိတယ်လဲနောက်တခါသေးချိုထိမ့်သိမ့်မှုစစ်ဆေးတဲ့ HbA1c ကဘလောက်ရှိတယ်သွေးပေါင်ကဘလောက်နော်သွေးစစ်ထားတဲ့အဖြစ်ဆိုပြီးသူတင်ပြပြီးတော့ဒါသူ့ရဲ့လူနာတူဖြစ်ပါတယ်သူကတော့ဒီစေးဒီစေးတွေနဲ့ကုသထားတယ်ဆိုပြီးတော့စတင်ဆွေးနွေးတာပေါ့နော်အဲ့ဒီခါမှာသူပေးထားတဲ့ဆေးဝါးတွေနဲ့နော်ဆရာတို့တိုင်းပြည်မှာဒီလိုလိုမျိုးလူမျိုးကိုလူနာမျိုးကိုရောဘာဆေးတွေကုသတယ်လဲဆိုပြီးဖလှယ်ကြတယ်ပေါ့နော်အဲ့တော့ဖလှယ်ကြတဲ့ခါမှာဆရာတို့ပြည်ညာနဲ့ဒီပြည်ပြည်ဆိုင်ရာစေးချိုအဖွဲ့ရဲ့အမေရိကန်နိုင်ငံစီးချိုအသင်းအဖွဲ့ကြီးကချမှတ်ထားတဲ့เนาะဒီလိုမျိုးလွားနေတဲ့စီးချိုရှိတဲ့သူဆိုပထမအဦးဆုံးဦးစားပေးသုံးဆွဲရမယ့်ဆေးဝါးဒီမက်ဖော်မင်ဖြစ်ပါတယ်ပေါ့เนาะအဲ့တော့ဒီလူနာမှာလည်းမက်ဖော်မင်ကိုပေးထားပါတယ်ပေါ့เนาะပြီးတဲ့အခါမှာထပ်ပြီးတော့စောင်းပေးတဲ့ဆေးတွေအကြောင်းကိုသူတို့အဲရှင်းလင်းပြောကြတယ်ပေါ့เนาะသို့တော့လူနာကဒီဆေးတွေကိုတောက်လိုက်မတောက်လိုက်ဖြစ်တာရဲ့အစားတောက်မစင်ညင်တာရဲ့နည်းနောက်တစ်ကြိမ်သူ့စီကို3လလောက်မှလာပြီးတော့ပြန်ပြီးပြသတဲ့အခါမှာအတွင်းမှာရှိတဲ့အဲဒီခန္ဓာကိုယ်အတွင်းမှာရှိတဲ့အချိုဓာတ်အဆီဓာတ်ထိန်းသိမ်းမှုတွေရောသွေးတိုးဖြစ်လာတာတွေရောနောက်ဝါလာကမူလရှိတဲ့ပေါင်ကျင်တဲ့ကိုပို့ပြီးဝါလာတယ်ဆိုတာကိုသူဖော်ပြတယ်ပေါ့နော်အဲ့တော့ဒီပထမ3လအတွင်းမှာသူ့ရဲ့ကုသမှုမအောင်မြင်မှုပေါ့နော်အဲ့တော့မအောင်မြင်တဲ့အကြောင်းရင်းအရာတွေကဘာတွေဖြစ်မလဲပေါ့နော
်စီးချိုသွေးချိုလူနာတွေကိုကုသမှုပြုလုပ်တဲ့နေရာမှာသွေးရင်းစကြတဲ့ပမာဏကိုရော့ကျအောင်ပြုလုပ်ရုံနဲ့လုံလောက်မှုရှိနိုင်ပါသလားစီးချိုသွေးချိုယောဂရဲ့နောက်ဆက်တဲ့ပြဿနာတွေကိုရှောင်လွှဲနိုင်မှုအတွက်ဘလို့ချက်တွေကိုထိန်းသိမ်းရလဲဆိုတာနဲ့ဆရာဝန်ရဲ့ချင်းတွေကိုမပြတ်မကွက်ပြန်လဲပြသဖို့ဘလို့အရေးကြီးတယ်ဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဘာတွေဖြစ်မလဲဆိုတာသူကသူ့ရဲ့အမူအကျင့်ကိုပြောင်းလဲမှုမရှိဘူးဒီတိုင်းပဲဆက်စားနေတယ်ဆေးဝါးနဲ့ထိန်းသိမ်းမှုနော်တေချာပြုလုပ်မှုမရှိဘူးဆရာဝန်နဲ့တလားတစ်ခါခေါ်ထားတာမလာဘဲနဲ့3လအကြာမှရောက်လာတယ်စသည်အဖြစ်ပေါ့နော်ဒီ treatment failure ကုသမှုမအောင်မြင်ရတဲ့အကြောင်းရင်းလေးတွေဆရာတို့ဆက်ပြီးတော့ဆွေးနွေးတယ်ဒီ case မှာအဲဘာကုသမှုတွေထပ်ထည့်ဖို့လိုတယ်လဲပေါ့အဲ့တော့အဲ့ဒီနေရာမှာတခုပြောဖို့ကတော့ဗာလဲဆိုလို့ရှိရင်ဆရာတို့ကစီးချိုယောဂမှန်သမျှဒီစီးချိုကိုထိမ့်သိမ့်မှုနော်စီးချိုကြအောင်ဆေးပေးုံနဲ့မလုံလောက်ဘူးနော်သူ့ရဲ့နောက်ဆက်တွဲဖြစ်တဲ့ဒီနှလုံးနဲ့သွေးကြောဆိုင်ပိုင်းဆိုင်ရာပြဿနာတွေမဖြစ်အောင်ဆိုပြီးတော့အစီအိုလည်းအတူတကွချော့ချစားသုံးရမယ်အစီကျစေတဲ့ဆေးဝါးတွေပေးရမယ်နောက်တစ်ခါသွေးပေါင်ကျင်ကိုထိန်းညှိပေးဖို့လိုတယ်ကြောက်ကမထိခိုက်အောင်သွေးပေါင်ကျင်ကို130 80အောက်မှာရှိဖို့အတွက်ဆေးဝါးတွေပေးပြီးကုသမှုပေးဖို့လိုတယ်ပေါ့နော်ဒါတွေပါအကုန်လုံး Purebi Kudamadari, Sijo Luna Diaudi, Nasa Dreadana Chede, Lipia Chin, no, Nalondi Job Pichin, Jaga Siji, and Yani, Kinwi Machete, or no. So Daga Leve, Saria Kailanema, a Colomb Babi Dapare, Sijo, Tainame Duru, Nidu, Janet, Tibang Jayo, Sijago, or Tainde Madali, Sijo Nasa Dreadana Rigo, a Shanglena Machibari.
Sijo did you know Kudarani Yama, Mong Mi Pisil, Jamaico, Dipu Shanjan, and Sibu, and Dapare.
Dokaro, Doctor Tanso, Dinsani, Lutune, Jamai, Sisamashin. Akuro, Ujos and Aye, Nyamai, don't the chess, Sisingu, Nasi, Tishuya Alma. Nyamanangaye, Leshi, Patipakane, Patelu, She, Lala, Balu, Pinine, De, Sura, Kaman, don't the Muri, Amya, Yashinibare. HRW, Lukuye, Pueye, Nyamanang and Sanya, Ajambi, David, Matthias, Singaro, Pepeka, Naime, Pepeka show me, Lubyoyi, a sortly, Sompeya, Jame, Lusuare, Nyama Yigu, Kala Dashi, Sanji Lila Nide, David Mathiasine, Uchosandaru, don't that Sweeney Tavarish?
David Mathiasin Kina, Digname Yamanangama Pin Lanide, Taikan Yazure.
I think we need to unpack what some of these claims are trying to assert, and there is no doubt that the Myanmar military is facing more.
ဒီလိုသုံးသက်ချက်ချို့ကဘာကြောင့်ဒီလိုပြောကြတယ်ဆိုတာကိုအရင်စစ်စစ်ကြည့်ဖို့လိုမယ်ထင်ပါတယ်လွတ်လပ်ရခြင်းကဆက်လို့တခါမှမကြုံဘူးအောင်မြားပြတဲ့ခုခံတက်ခတ်မှုကိုမြန်မာစစ်တပ်ရင်ဆိုင်နေရတဲ့ဆိုတာတန်ရရှိစရာမလိုပါဘူးစစ်မျက်နှာအများကြီးအောက်စုအများကြီးတချို့လည်းပြည့်ရတဲ့နှစ်ခွဲတွင်ပေါ်ပေါက်လာတာတချို့လည်းနှစ်ပေါင်းများစွာရှိလာခဲ့တာစသဖြင့်ရှိနေပြီမြန်မာစစ်တပ် ီးအလွန်ကျွံရက်စက်တဲ့လူရက်တွေနဲ့ခုခံတွန်းလိုက်အင်အားစုတွေကိုပြန်လည်တက်ခတ်နေပါတယ်။ဒါကြောင့်ဘယ်ဘက်ကနိုင်တယ်ဘယ်ဘက်ကရှုံတယ်လို့ပြောရင်တော့တိတ်လွယ်လင်းတကူပြောရကြပါလိမ့်မယ်။ပရိပခါရေရှည်ဖြစ်နေပြီးပြည်သူလူထုဟာဆင်းရဲမှုတွေကိုဆက်လက်ခံစားနေရတယ်လို့ထင်ပါတယ်။ဆိုတော့ခုခံအင်အားစုတွေဘက်ကမကြခင်အောင်မွေးရတော့မယ်လို့ပြောရင်လည်းတာဝန်မဲ့ရကြပါလိမ့်မယ်။
အဲ့ခုကတွန်းလှန်နေတဲ့အင်အားစုတွေရဲ့စီးလုံးညှို့မှုကိုလည်းကျွန်တော်တို့ကြည့်ကြအောင်ပါခင်ဗျာ။ဒီပြည်ပြောခဲ့လိုပဲစစ်တပ်ဟာသူကိုတိုက်နေတဲ့အုပ်စုအမျိုးမျိုးကိုနေရာဒေသအမျိုးမျိုးမှာရင်ဆိုင်နေရတယ်။သူတို့အလုံးဟာရောအဲ့တော့စစ်တပ်ကိုတိုက်တဲ့နေရာမှာတစုတစည်းပဲဒါမဟာဗျူဟာအရာချုပ်ကိုက်မှုတစ်ခုရဲ့အောက်မှာလက်တွဲပြီးတော့တိုက်နေရတယ်လို့ပြောနိုင်ပါလားခင်ဗျာ
။ No, I don't think there is a unitary command. I don't see any evidence of that at all. I see multiple ethnic armed organizations from the Arakan army.
တွန်းလှန်နေတဲ့ဘက်မှာလည်း unitary command လို့ခေါ်တဲ့စီစီချုပ်ကိုက်ထားတဲ့ကုကဲမှုရှိတယ်လို့ကျွန်တော်မထင်ပါဘူး။အဲ့ရှိရဆိုတဲ့ထောက်ထားမျိုးလုံးဝမတွေ့ရပါဘူး။အေးရခိုင်တက် KNL ရဲ့အုပ်စုမျိုးစုံကချင် KIA တက်ဆက်ဖြင့်တိုင်းသာဖွဲ့စည်းတွေဟာ PDF တွေနဲ့မဟာမိတ်ဖွဲ့စည်းမှုတချို့ရှိပါတယ်။နောက်အစ်စ်ပေါ်ထွန်းလာတဲ့ KNTP ၊ KNY မျိုးသားကာကွယ်ရေးတပ်ဖွဲ့ဆိုတာလည်းလူရင်းအားများတယ်လို့သိရပါတယ်။သူတို့တွေဟာ NUG နဲ့ပူးပေါင်းဆောင်မှုဂရိကုတွေရှိကြပေမဲ့ NUG ရဲ့စစ်စင်ရေးကြီးကြပ်မှုအောက်မှာမရှိပါဘူး။ NUG မှာလည်းသူတို့ရဲ့ကာကွယ်ရေးဝန်ကြီးဌာနလက်အောက်မှာတပ်ဖွဲ့တွေရှိပါတယ်။ဒါပေမဲ့စကိုင်းမကွေးနဲ့တချို့ဒေသတွေမှာရှိနေတဲ့ PDF တွေလည်း NUG ရဲ့ကုကဲမှုအောက်မှာတိုက်ရိုက်ရှိနေတာမျိုးမဟုတ်ပါဘူး။ NUG အနေနဲ့မြောက်ပိုင်းဒေသတွေကိုနေ့စဉ်ပုံမှန်ထိ ंछ ုပ်ကုကဲဖို့လက်လက်မမီနိုင်ပါဘူး။ဆိုတော့ကျွန်တော်တွေ့နေရတာကသူ့နေရာနဲ့သူတိကျစီဖြစ်နေတဲ့ပရိပခတ်အတွင်ဖြစ်ပါတယ်
။ဒီတိုင်းဆိုရင်စစ်ကောင်စီအစိုးရပြိုလဲသွားအောင်လုပ်ဖို့အတွက်အလားအလာမရှိသေးဘူးဆိုတဲ့သဘောလားခင်ဗျာ
။You know, I wouldn't call it a government. It's an illegitimate military regime that came to power in a coup and using extreme violence. You might see retreat in
the North Korea. You know, through Seoul and Macau, through the Yamun and Seoul Suba, and then be a long journey yesterday, Luya Dine, and I Yayu Taraba. The Chodi Tarima, through Nasu Niara, Twin Amare, Chan Chu Niari Maro, Lijan Sissin Mune, Lenachi Tombi, Yatapi Madiu, Takani Vare, Tatru Nine. သွေးဥသွေးနှံဖြစ်နေတယ်ဆိုတာကိုပြနေတာပါဒါပေမဲ့ဒီချင်းနေရာမှာကြာခင်မှာဆေးအုပ်စုပြိုလဲပျက်စီးတော့မယ်ဆိုတော့အဆင်မျိုးရောက်နေပြီလို့မထင်ပါဘူးတချို့ဒေသတွေမှာသူတို့အုပ်စိုးမှုဒဇယ်တစ်ပိုင်းပြိုပြက်တာကြံတချို့နေရာတွေမှာထွက်ပေါက်မရှိဖြစ်နေရတော့ဖြစ်နိုင်ပါတယ်နေရာလိုက်ကွက်ပြီးပြောမယ်အခြေအနေမျိုးဖြစ်နေပါတယ
်စစ်တပ်ဘက်ကလည်းကြည့်ရအောင်ပါစစ်တပ်မှလည်းပဲသဘောထားကွဲလွဲမှုတွေရှိနေတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်ပြီးတော့သူတို့ဘက်မှာတိုက်ချင်စိတ်ကုန်ခန့်နေရတယ်တချို့လည်းပဲတက်ကိုစွန့်ခွာကြရတယ်တချို့ကလည်းပဲဘဲပြောင်းသွားကြရတယ်လို့အမျိုးမျိုးသတင်းတွေလည်းကျွန်တော်ကြားနေရပါတယ်ဆိုတော့ဒီအချက်တွေကတော့သူတို့ဘာသာသူတို့ကြားဆုံးသွားစေတဲ့အခြေအနေဆက်ရောက်နိုင်မဲ့အလားအလာတော့မရှိဘူးခင်ဗျာစစ်တပ်အနေနဲ့
I think that there's two broad elements to that and one is internal divisions at a senior level and that's unfortunately in the realm of speculation I think that there are
data ချက်ပြန်တဲ့ကိစ္စပါတခုကတော့အစင်းမြင့်ကြီးကဲအစင်းမှာသဘောထားကွဲကြရတယ်ဆိုတဲ့အချက်ဖြစ်ပါတယ်ကံမကောင်းအကြောင်းမလားဆိုတာနဲ့ပဲဒါမှားယွင်းတဲ့ထင်မြင်ယူဆချက်ဖြစ်ပါတယ်အခြားအစင်းတွေကိုပြောရရင်တော့ထိခိုက်ကြဆုံးမှုတွေအများကြီးရှိနေတယ်ဆိုတာသိကြပါတယ်နှစ်ပေါင်းများစွာအတွင်းအထည်အနာဆုံးအခြေအနေပါနောက်ထွက်ပြေးတာပဲပြောင်းနိုင်လည်းရှိပါတယ်ဒါပေမဲ့ဒီလောက်နဲ့စစ်တပ်ပြိုကွဲသွားမယ်လို့မပြောနိုင်ပါဘူး2022မှာပြိုကွဲနိုင်တယ်လို့ပြောနေကြတာကတော့တိတ်ချေချေပြင်းပြင်းမစင်စားရလို့ပဲဖြစ်ပါလိမ့်မယ
်ဆိုဒီညမှာတချို့ကပြောကြတယ်တွန်းလှန်ခုခံနေတဲ့အင်အားစုတွေမှာအဓိကလိုအပ်နေတာလက်နက်ပဲဖြစ်တယ်အထူးသဖြင့်ပြည်ပကလက်နက်အင်အားပံ့ပိုးမှုရမယ်ဆိုရင်စစ်တပ်ကသူတို့ဖြုတ်ချနိုင်တဲ့အဆင့်ထိရောက်သွားလိမ့်မယ်လို့ပြောနေကြပါတယ်ဒါတော့တကယ်ဖြစ်လာနိုင်ပါသလားစစ်တပ်ကိုဖယ်ရှားနိုင်ဖို့အတွက်ဒီအတိုက်အခံအင်အားစုတွေဘက်မှာအဓိကလိုအပ်ချက်တွေကဘာလို့ထင်ပါလဲ
I think two things there is that if they did get more munitions there is a potential for them to make battlefield gains and gain more territory and control of populations and diminish the space of the SAC
နှစ်ချက်ရှိပါတယ်တကယ်လို့ခုကတွန်းလိုက်အင်အားစုတွေလက်နက်ပိုရလာရင်သူတို့ဟာစစ်မြေပြင်မှာအောင်ဝဲတွေပိုရနိုင်တဲ့အလားအလာရှိပါတယ်နေမြင်တဲ့လူတွေကိုပေါ်ပြီးထိန်းချုပ်လာနိုင်ပြီးစစ်ကောင်စီရဲ့နေမြေဆွေုပ်သွားနိုင်ပါတယ်ဒုတိယတစ်ချက်ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခုခံတွန်းလှန်တဲ့အင်အားစုကိုစစ်လက်နက်တပ်ဆင်ပေးဖို့ဆိုတာတိတ်ကိုမဖြစ်နိုင်တဲ့ကိစ္စပါကုလသမဂ္ဂအနေနဲ့စစ်ကောင်စီကိုလက်နက်ပိတ်ပင်ဖို့အရေးမှာထိထိရရောက်လှုပ်ဆောင်မှုတုံ့နှင်းနေတာပါဒါကိုမျှော်လင့်နေတော့ဒါလမ်းကြောင်းလွဲစေမယ့်ကိစ္စဖြစ်ပါတယ်အန်ယူဂျီနဲ့အီအိုတွေအနေနဲ့မိမိတို့ကသာအားကိုးရမှာဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းကလက်နက်အကူအညီရမယ်လို့မမျှော်လင့်နိုင်ပါဘူးဆိုတော့အဲ့လိုပြပတ်လက်နဲ့အကူအညီနဲ့အင်အားချင်ဝင်ရှာမှာကိုယ့်ဘက်ကတာလွန်လာလိမ့်မယ်လို့ခံမှန်းတွက်ဆနိုင်မယ်ဆိုရင်ဒါလမ်းမကိုလိုက်နေတာပဲလို့ထင်ပါတယ
်ဆိုဒီအတိုင်းဆိုရင်ဒီပြပတ်ခါဒီတိုက်ပွဲကပေါ့လေဒီပြောရင်တာရှည်မဲ့သဘောပေါ့တစ်ချိန်တည်းမှာပဲပြည်သူလူထုရဲ့ဒုက္ခတွေကလည်းများလှပါပြီသူတို့ဟာဒုက္ခမျိုးစုံကိုကြုံနေရပါတယ်ဆိုတော့ဘယ်တော့များဒီတိုက်ပွဲကထွက်ပေါက်တွေ့မယ်ပြည်သူလူထုတွေဒုက္ခကလွတ်မြောက်နိုင်မယ်လို့ထင်ပါတယ်ခံမှန်းကြည့်ပါအောင်ဒေးဗစ်
Unfortunately, I can't. I don't see any sign that the SAC is willing to negotiate. In fact, they've made it clear that they will not negotiate with the NUG because they're terrorists. They will negotiate with the EAOs, but I don't think that's very genuine at all. They're really only talking to some of the smaller ones or the ones that have their own agenda so I don't think
ကံကောင်းအကြောင်းမလားဆိုတော့ကျွန်တော်လည်းထွက်ပေါက်တော့မမြင်မိပါဘူးစစ်ကောင်စီကလည်းစစ်ဆက်ညှိနှိုင်းလို့ရဲ့အရေးလက္ခဏာတစုံတရာမတွေ့ရပါဘူးသူတို့တကယ်ပြောနေတာက NUG ကအကြမ်းဖက်အုပ်စုဖြစ်ပြီးသူတို့နဲ့စစ်ဆက်မှာမဟုတ်ဘူးဆိုတော့ပဲဖြစ်ပါတယ်သူတို့ဟာတန်တန်လက်ကန်အင်အားစု EU တွေနဲ့စစ်ဆက်နေတယ်လို့ဆိုပါတယ်ဒါကလည်းတကယ်စည်ရင်းမှန်သဘောမှန်နဲ့ပြောတယ်လို့ကျွန်တော်တော့မယူဆပါဘူးသူတို့ဆွေးနွေးနေတာကအဖွဲ့အစည်းငယ်တွေသူတို့မှာကိုယ်ပိုင်စီစဉ်နေရှိထားတဲ့အဖွဲ့အစည်းမျိုးတွေသာဖြစ်ပါတယ်ဒီဆိုးရတဲ့အချက်တည်းကလွတ်မြောက်ဖို့အတွက်မင်းအောင်လှိုင်မာရောစစ်ကောင်စီတခုလုံးအနေနဲ့ပါသဘောထားမှန်ကန်စွာဆွေးနွေးလို့လည်းဆန္ဒရှိတယ်လို့ကျွန်တော်တို့မထင်ပါဘူးခုခံတွန်းလှန်နေတဲ့အင်အားစုတွေဘက်မှလည်းစစ်ကောင်စီနဲ့ဆွေးနွေးလို့တဲ့လူတိတ်မတွေ့ရပါဘူးဆိုတော့ဒီပြည်တွင်းစစ်ကစစ်ဆက်ဆွေးနွေးမှုနဲ့လွတ်မြောက်နိုင်တဲ့အခြေအနေမျိုးမတွေ့ရပါဘူ
းဆိုနိုင်ငံတကာကရောဒီစစ်ဆက်မှာဝင်ရောက်ပြီးတော့စစ်ဆက်ပေးထိုင်တဲ့အလားအလာမရှိဘူးလားအာဆီယံရဲ့ပြောစကားကိုတော့စစ်ကောင်စီကလုံးဝပယ်ချထားတာတွေ့ရပါတယ်ဆိုဒီအာဆီယံနဲ့ပူပြီးတော့အောက်ဆောင်ညောင်းနိုင်မဲ့အဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂတို့အနေနဲ့ရောဒီကိစ္စကိုဘယ်လိုကင်တွယ်ပြီးဖြေရှင်းနိုင်မဲ့လာမျိုးရှိနိုင်မဲ့ထင်ပါတယ
် Internationally I don't see that there's any individual or body that could actually do this there's you know the UN special envoy which you know Min Aung Hlaing treated quite dismissively when she visited. And the international community has their hands full with Ukraine and Iran and crises.
နိုင်ငံကမှလည်းဒီလိုစစ်ဆက်ပြီးနေမဲ့လူပုဂ္ဂိုလ်တို့၎င်းဖွဲ့စည်းတော်၎င်းမတွေ့ရပါဘူး။ကုလသမဂ္ဂအထူးကိုယ်စားလှယ်တွားရောက်တုန်းကလည်းမင်းအောင်လိုင်ကလုံးဝအလေးနဲ့မထားပဲဆက်ဆံခဲ့ပါတယ်။နိုင်ငံကတိုင်ဝမ်နဲ့ယူကရိန်းရေးအီရန်ပြဿနာအပေါ်ဝင်တစ်ကမ္ဘာလုံးကအချက်အလက်ပြပကတ်တွေနဲ့လက်မလည်နိုင်ဖြစ်နေတာပါ။ဒါကြောင့်မြန်မာနိုင်ငံကိုပြစ်ပယ်ထားရဟန်တူပါတယ်။စံတမှုထောက်ပံ့ပေးနိုင်ရေးဖြူဟာကိုပဲစဉ်းစားနေပါတယ်။ဒါတော့ပဲလုံနိုင်ပါတယ်။မြန်မာနိုင်ငံရဲ့စိုးဝါးလာတဲ့အခြေအနေကိုမကြခင်အဆုံးသတ်စေမယ့်အကြံစီမျိုးအနောက်နိုင်ငံတွေစီကထွက်ပေါ်လာနိုင်တဲ့အလားအလာမရှိသလောက်ပါပဲ
။ဒါကတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပါရှင်။VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့ဒီမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိစီစဉ်ကို line to meter 19 kHz 15653ည line to meter 25 kHz 11803ည line to meter 32 kHz 9335 line let meter 190 kHz 1505တို့ကနေဖန်ယူနားဆင်နိုင်ပါတယ်။မနေ့6:00နာရီကနေ9:00နာရီအထိတင်ဆက်နေတဲ့အစီအစဉ်မှာလည်း line to meter တွေပြောင်းလဲတာတွေရှိပါတယ်။line to meter 32 kHz 9335နဲ့9383ည line to meter 49 kHz 6153ည တို့မှာဓာတ်ရိုက်နားဆင်ဓာတ်ရိုက်နားဆင်နိုင်ကြပါရဲ့ရှင
်1985ခုနှစ်မှာအမေရိကန်ရဲ့ကနဦးကွန်ဂရက်လွှတ်တော်ကဘန်ဂျာမင်ဖရန်ကလင်းကိုပထမဆုံးစာတိုက်မှုကြီးအဖြစ်ခံလိုက်ပါတယ်ဗြိတိသျှစာတိုက်စနစ်အပြင်နောက်စနစ်တစ်မျိုးတည်ထောင်ဖို့သူခံတာပါ6လအတွင်းမှာပဲဗြိတိသျှရဲ့တရဘူစာတိုက်လုပ်ငန်း The Crown Post ရပ်သွားခဲ့ရပါတယ်ဒီနေ့ခင်မှာတော့ကမ္ဘာစာပို့ဆောင်မှုလုပ်ငန်းကြီးရဲ့တဝက်နီးပါးကိုအမေရိကန်စာတိုက်လုပ်ငန်းကကင်တွယ်လှူဆောင်နေတာပါနေ့စဉ်ပို့ဆောင်မှုပေါင်း452တန်းစာတိုက်ကနေစီစဉ်လမ်းကြောင်းရှာပို့ဆောင်ပေးရပါတယ်လူဦးရေနည်းတဲ့မင်းပြည်နဲ့လူပတ်မျိုးလေးကအစားဟာဝိုင်အစွန်းကနအားလေးဟူကျွန်းလေးအထိပါUSPS American စားတိုက်လုပ်ငန်းက tracker ယထာလေးရင်ဒါရီအားလုံးသုံးပြီးပို့ဆောင်ပါတယ်အပြင်ပို့ဆောင်ရေးလုပ်ငန်းတွေမပို့နိုင်တဲ့အရက်တွေအထိပါပို့ဆောင်ပေးတာပါ Virginia ပြည်နယ်ရဲ့ Tangier ကျွန်းလေးစီကိုမော်တော်ဘုံနဲ့စားပို့ပါတယ် Cranken ညံကြောက်ကားကြိုင်ဝမ်းဒေသမှာမြင်းနဲ့စားလိုက်ပို့တယ်ဒီလိုလုပ်တာတွေက Universal Service Obligation လို့ခေါ်တဲ့ကျင့်ဝတ်စည်းမျဉ်းတစ်ခုကြောင့်ပါစာရိုက်လုပ်ငန်းအနေနဲ့အားလုံးအတွက်အနိုင်ဆုံးဝန်ဆောင်မှုကိုတော့တင့်မြတဲ့ဈေးနဲ့လှူဆောင်ပေးရမှာဖြစ်ပါတယ်။ခေတ်သစ်စာရိုက်စနစ်ရဲ့အခြေခံဖြစ်တဲ့ဒီဝန်ဆောင်မှုကလည်းမရှိမဖြစ်မလို့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာအခိုင်အမာပါဝင်နေတာဖြစ်ပါတယ်။အခုခေတ်ကာလမှာ55ပြားပေးရတဲ့အမေရိကန်ရဲ့ကြိုက်တဲ့အရက်ဒေတာကိုလူရိုင်း first class အမြန်ချောဖို့နဲ့စာပို့လို့ရပါတယ်။
အခုဆက်လက်ပြီးတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုရအောင်ပါ2022ကမ္ဘာဖလားပွဲကျင်းပဖို့နီးလာချိန်မှာပဲကာတာနိုင်ငံမှာအလုပ်လုပ်နေတဲ့ရွှေပြောင်းအလုပ်သမား1000ကျော်ကိုအာဏာပိုင်တွေကနေအိမ်တွေကနေဖယ်ရှားလိုက်ပြီးဒိုဟာမြို့မှာတော့ရွှေပြောင်းအလုပ်သမားတွေနဲ့လင်းတူစုံမတ်သူတွေရဲ့အခွင့်အရေးတွေကိုလေးစားဖို့တောင်းဆိုဆန္ဒပြနေကြပါတယ်ကာတာကမ္ဘာဖလားပြိုင်ပွဲနဲ့ဆက်ဆက်တဲ့သတင်းတွေကိုဒီတစ်ပတ်အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြမှာပါရှင်
2022ကမ္ဘာဖလားကျင်းပဖို့ကအခုဆိုရင်နှစ်ပတ်ကျော်လောက်ပဲလိုပါတော့တယ်အခုကလို့ကမ္ဘာဖလားကျင်းပဖို့ကန့်နေတဲ့အချိန်မှာပဲတစ်ဖက်မှာလည်းကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့ဝေဖန်ကြတာတွေထပ်ပြီးတော့ရှိလာနေပါတယ်ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကတော့ကာတာနိုင်ငံဒိုဟာမြို့မှာပြည်ပကနေလာအလုံးလုံးကြတဲ့သူထောင်ထဲချီပြီးတော့သူတို့နေနေတဲ့အိမ်တွေတိုက်ခန်းတွေကနေဖယ်ရှားခံခဲ့ရပါတယ်ကာတာအနာပိုင်တွေကပြည်ပကအလုံးသမားတွေကိုသူတို့နေတဲ့တိုက်ခန်းတွေကနေအတင်းဖယ်ရှားတာဖြစ်ပြီးတော့အိမ်တွေကိုပိတ်ပစ်ခဲ့တာလို့အိမ်မှာအလုံးလုံးနေတဲ့သူတွေကပြောပါတယ်ဒိုဟာမြို့ကလူ1200လောက်နေကြတဲ့တိုက်တစ်ခုမှာဆိုရင်ကာတာအနာပိုင်တွေကည7နာရီလောက်မှရောက်လာပြီးတော့နောက်နှစ်နာရီအတွင်းထွက်ပေးရမယ်လို့ပြောပြီးနောက်ပိုင်းမှာအလုံးကိုနင်းထုတ်ပြီးတော့ရက်စက်မီတွေဖျက်ပစ်လိုက်ပါတယ်တချို့ဆိုသူတို့ပစ္စည်းတွေတောင်ပြန်ယူဖို့အချိန်မရတဲ့အထိဖြစ်ခဲ့ပါတယ်ဘဝဖလာကျင်းပဖို့တလတော်မလိုတော့တဲ့အချိန်မှာသူတို့နေနေတဲ့တိုက်ခန်းတွေကနေဖယ်ရှားခံလိုက်ရတဲ့အတွက်အလုံးသမားတွေလည်းနေဖို့အခက်အခဲတွေဖြစ်နေပြီးတော့တချို့ဆိုရင်
သူတို့နေခဲ့တဲ့တိုက်ဒေသကလမ်းဒီပေါ်မှာအဆင်ပြေလို့နေတဲ့သူတွေလည်းရှိနေပါတယ်အလုံသမားအများစုကတော့အာရှနဲ့အာဖရိကတိုက်ကဖြစ်ကြပါတယ်အဲ့တိုက်ခန်းအများစုကတော့ကာတာဆိုးရကကမ္ဘာဖလားဘောလုံးပွဲလာချိမဲ့ပြိသက်တွေအတွက်ငားတာဖြစ်ပါတယ်ဒါမှမဟုတ်စီဇန်သူတွေရဲ့အင်တာနက်ဝက်ဘ်ဆိုက်မှာကြေညာထားတာကတော့တိုက်ခန်းတွေကတညကိုအမေရိကန်ဒေါ်လာ240ကနေ425ဒေါ်လာလောက်ထိရှိပါတယ်ကာရာကဘာဖလားဘောလုံးပွဲကိုကဘာတော်ကဘောလုံးပြိသက်တွေတန်းကြော်လောက်လာဖို့ရှိနေတဲ့အတွက်ကာရာနိုင်ငံမှာနေဖို့အခက်အခဲတွေရှိနေတာကြောင့်ကာရာနာပိုင်းတွေဘက်ကအခုလိုပြည်ပကရှေ့ပြောင်းလူသမားတွေကိုအတင်းကျပ်ဖယ်ရှားတာတွေဖြစ်တယ်လို့ပြောနေတဲ့သူတွေလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကဘာဘောလုံးဖွဲ့ချုပ် FIFA ဘက်ကတုံ့ပြန်ပြောဆိုတာမရှိသလိုကဘာဖလားပြိုင်ပွဲစီစဉ်သူတွေကလည်းဒါဟာကာတာအစိုးရနဲ့ပဲဆိုင်တယ်လို့ပြောပါတယ်ဘလိုပဲဖြစ်ဖြစ်ကမ္ဘာဖလားဘောလုံးပွဲအတွက်ဘောလုံးကွင်းတွေပါဝင်တခြားအခြေခံအဆောက်အအုံတွေစောက်လုပ်တဲ့လုပ်ငန်းတွေမှာလုပ်နေကြတဲ့အလုပ်သမားတွေကိုအခုလိုအတင်းကျပ်ဖယ်ရှားလိုက်တာကတော့ကာရာကမ္ဘာဖလားပွဲပုံရိပ်ကိုထိခိုက်စေတဲ့ဝေဖန်စရာကိစ္စဖြစ်တယ်လို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာဒီလိုပါမယ်ကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေချိန်မှာပဲရှင်ပြောင်းလုပ်သမားတွေနဲ့လိန်လူစုံမဲ့သူတွေရဲ့အခွင့်အရေးကိုလေးစားကြဖို့ဩစတြေးလျဘောလုံးအသင်းကတောင်းဆိုလိုက်ပါတယ်
This must include establishing a migrant resource center, effective remedy for those who have been denied their rights.
ဒီတမရွှေပြောင်းအလုပ်သမားတွေအတွေ့အရင်အမြင့်တွေပေးနိုင်တဲ့စင်တာတွေလည်းတည်ထောင်ပေးဖို့အခွင့်အရေးချုပ်ပေါက်ခံရသူတွေအတွေ့နှစ်နာဂျေးတွေကိုထိထိရောက်ရောက်ပေးဖို့နဲ့ဒိန်သူစုံမဲ့သူတွေနဲ့ပတ်သက်ပြီးပြစ်မှုလို့သတ်မှတ်ထားတာတွေကိုပယ်ဖျက်ဖို့တွေပါဝင်ပါတယ်။ဒါတွေကလူတိုင်းရသင့်တဲ့အခြေခံအခွင့်အရေးတွေဖြစ်ပြီးကာတာနိုင်ငံမှာလူအခွင့်အရေးဆက်ပြီးတိုးတက်လာစေဖို့အတွက်လည်းအာမခံပေးမှာဖြစ်ပါတယ်
။ကာတာနိုင်ငံရဲ့လူခွေအခြေအနေတွေတိုးတက်မှုရှိလာနေပေမဲ့နောက်ထပ်ဆက်ပြီးတော့လုံဆရာတွေရှိနေသေးတယ်လို့လည်းနိုင်ငံတကာလူခွေအဖွဲ့တွေနဲ့လူခွေစောင့်ကြည့်သူတွေကထောက်ပြနေကြပါတယ်။ဒီရဲ့သတင်းဘက်ကတော့ဗြိတိန်နိုင်ငံကလိန်တူချင်းစုံမတ်သူတွေရဲ့အခွင့်အရေးလှုပ်ရှားသူတစ်ဦးဖြစ်တဲ့ Peter Thatcher ဟာဒိုဟာမြို့မှာရှိတဲ့ကာတာအမျိုးသားပြလိုက်ရှိမှာတနားရီကြောကြာတကူတော်ဆန္ဒပြခဲ့ပါတယ်ကာတာနိုင်ငံဟာလိန်သူစုံမတ်သူတွေကိုစန့်ကျင်ပြီးတော့ဖမ်းဆီးတာတွေလုပ်နေတယ်ဆိုတဲ့စာတမ်းကိုကင်ပြီးတော့ဆန္ဒပြခဲ့တာပါနောက်ပိုင်းမှာတော့ကာတာရဲတပ်ဖွဲ့ကရောက်လာခဲ့ပြီးတော့သူ့ကိုမဖမ်းခဲ့ပေမဲ့ဆန္ဒဆက်မပြဖို့တားဆီးခဲ့ပါတယ်ကာတာနိုင်ငံရဲ့ဆော်ဘွားရှိတ်တာမန်ဘင်ဟာမက်အယ်ဆာနီနဲ့ဝါဘလာပြိုင်ပွဲစီစဉ်သူတွေကတော့ကာတာနိုင်ငံအနေနဲ့လိန်စိတ်အခြေခံဘလို့ပဲဖြစ်နေပါစေအားလုံးကိုကြိုဆိုသွားမှာဖြစ်ကြောင်းဒါပေမဲ့တစ်ဖက်မှာလည်းကာတာနိုင်ငံရဲ့ယဉ်ကျေးမှုကိုလေးစားကြဖို့ပြောလိုက်ပါတယ်
။ Listen, everybody's welcome in Doha. We do not stop anybody from coming to Doha with any different backgrounds, any different beliefs.
အားလုံးကိုဒူဟာကနေကြိုဆိုပါတယ်။ကျွန်တော်တို့အနေနဲ့ကျွန်တော်တို့နဲ့နောက်ခံယဉ်ကျေးမှုမတူတဲ့သူ၊ကိုယ်ကွယ်ယုံကြည်မှုမတူတဲ့သူ၊ဘယ်သူ့ကိုမှဒူဟာကိုမလာရဘူးလို့မတားဆီးပါဘူး။ကာတာနိုင်ငံဟာအရန်ကိုနှွေးထွေးကြိုဆိုတဲ့နိုင်ငံပါ။ကျွန်တော်တို့စီကိုလာတဲ့သူတန်းနဲ့ချီရှိပြီးဒီကဘာဖလားကလည်းကဘာတဝဲမတူညီတဲ့ဒေတာကလူတွေဒီကိုလာပြီးကျွန်တော်တို့ရဲ့ယဉ်ကျေးမှုတွေကိုလေ့လာဖို့အတွက်အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဒီကိုလာပြီးဘောလုံးပွဲကြည့်မဲ့သူဘယ်သူ့ကိုမှတားဆီးမှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့အနေနဲ့လည်းလူတိုင်းကိုဒီကိုလာပြီးမတူညီတဲ့ယဉ်ကျေးမှုတွေကိုနားလည်လက်ခံစေချင်ပါတယ်ကျွန်တော်တို့အားလုံးဒီကဘာကြီးမှာနေကြတာဖြစ်ပေမဲ့ကျွန်တော်တို့တွေမှာမတူညီတဲ့ယဉ်ကျေးမှုတွေရှိပါတယ်။အားလုံးကိုကြိုးစားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ရဲ့ယဉ်ကျေးမှုတွေကိုလေးစားနားလည်စေချင်ပါတယ
်။ကာတာကမ္ဘာဖလားပွဲဘက်ကနောက်ထပ်ထူးခြားမှုတွေမှာတော့ကာတာနိုင်ငံသားတစ်ယောက်ကတော့ကမ္ဘာဖလားပွဲအထိမ်းအမှတ်ဖြစ်တဲ့3မီတာလောက်မြင့်တဲ့ကမ္ဘာဖလားပုံလူရုပ်တုကြီးကိုပြုလုပ်လိုက်ပါတယ်။အလေးချိန်5ရန်လောက်ရှိတဲ့ကျောက်တုံးကြီးကိုသူရဲ့အိမ်တော်ဖေးမှာထွင်းထုတ်ခဲ့တာဖြစ်ပြီးတော့အချိန်နှစ်နှစ်လောက်ကြာခဲ့တယ်လို့ဆိုပါတယ်
။ هذا المجسم تم صنعه قبل بداية الكورونا اخذ سنتين
ဒီကဘာဖလားပုံတူရုပ်ထုကြီးကိုကိုဗစ်ရောဂါမဖြစ်ခင်ကတည်းကစတင်ထွင်းထုတ်ခဲ့တာဖြစ်ပြီးနှစ်နှစ်လောက်ကြာခဲ့ပါတယ်။ဒါကကဘာပေါ်ကအကြီးဆုံးကဘာဖလားပုံတူရုပ်ထုတွေထဲကတစ်ခုဖြစ်ပါတယ်
။ဒီကဘာဖလားပုံတူရုပ်ထုကြီးကိုတော့ပြိုင်ပွဲအတွင်းပြိသက်တွေကြီးနိုင်အောင်ကိုယ်နေမှာပြသသွားမှာဖြစ်တယ်လို့လည်းပြောပါရယ်ခင်းနေမှာပဲပြင်သစ်နိုင်ငံကစပိန်သမားနှစ်ယောက်ဖြစ်တဲ့ Gabriel Martin နဲ့ Mari Balamisa တို့ဟာပြင်သစ်တင်းကိုအားပေးဖို့အတွက်ဆိုပြီးတော့ August 20ရက်နေ့ကစပြီးတော့ Doha ကိုစပိန်နဲ့သွားခဲ့ပါတယ်အခုဆိုရင်သူတို့ဟာမိုင်3100ကျော်နင်းပြီးဖြစ်ပြီးတော့ Doha 22ရက်နေ့မှာကစားမဲ့ပြင်သစ်နဲ့ Australia ပွဲအမိအားပေးနိုင်ဖို့ပြောလင်းတယ်လို့ပြောပါရယ် တစ်ဖက်မှာလည်းစပိန်နိုင်ငံမဒရစ်မြို့ကနေပြီးခဲ့တဲ့ဇန်နဝါရီလကစတင်ပြီးတော့ဒူဟာကိုခြေချင်းလျှောက်သွားနေတဲ့စပိန်နိုင်ငံသားဆန်ဒီယာဂိုဆန်ချက်စ်ကတော့အီရန်နိုင်ငံမှာဖမ်းခံလိုက်ရပါတယ်။သူကမဒရစ်မြို့ကနေဥရောပတော်ဝန်ကိုဖျက်ပြီးတော့အဲဒီကနေတူရကီနဲ့အီရန်မြောက်ပိုင်းတွေကိုဖျက်လျှောက်လာခဲ့ပြီးတော့အော်တိုဘာ၁ရက်နေ့ကအီရန်နိုင်ငံကိုမွေငံမှာသူနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာဖြစ်ပါတယ်။အဲ့နောက်မှာတော့သူနဲ့အဆက်အသွယ်ပြတ်သွားခဲ့ပြီးတော့အခုနောက်ဆုံးသိရတဲ့လောက်တော့သူဟာအီရန်မှာအဖမ်းခံထားရတာဖြစ်တယ်လို့စပိန်နိုင်ငံသားရေးယုံကလည်းအတည်ပြုပြောဆိုလိုက်ပါတယ်။ဘော့ဖလာနဲ့နောက်ထပ်ဆိုင်တဲ့သတင်းမှာတော့ပြင်းထန်တဲ့ Juventus ကွင်းလည်လူပေါ့ဂ်ဘော့ဟာဒုတိယခွဲစိတ်မှုအချိန်မီပြန်မကောင်းတာကြောင့်ဘော့ဖလာနဲ့လွဲချော်သွားခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့တလောတုန်းကလည်းပြင်းထန်တဲ့အားထားရတဲ့ကွင်းလည်ခန်းစစ်သမားကွန်တီဟာဒါရာကြောင့်ဘော့ဖလာနဲ့လွဲချော်သွားခဲ့တဲ့အတွက်အခုဆိုရင်ကွင်းလည်ကအဓိကကစားသမား၂ယောက်ကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့အတွက်လက်ရှိချန်ပီယံပြင်းထန်အသင်းအတွက်တော့အကြီးအကျယ်အားရောသွားစီတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပုတ်တပူညာချန် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင်။
နိုဝင်ဘာလ2ရက်ဗုဒ္ဓဟူးနေ့တနေ့တည်းမှာပဲမြစ်ဆိုင်တုံ24စင်းတက်မနဲ့ပြစ်လွတ်ခဲ့တဲ့အတွက်တောင်ကိုရီးယားဘက်ကလည်းတုံ့ပြန်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဘက်ကဦးတည်ပြီး3လုံးပြစ်လွတ်ခဲ့တာမှာမြောက်ကိုရီးယားပိုင်နန်နမိတ်ထဲတစ်လုံးကျရောက်ခဲ့ပါတယ်။တောင်ကိုရီးယားကန်ယိုဒန်နဲ့ကီလိုမီတာ60တောင်မွေးတဲ့နေရာကိုမြောက်ကိုရီးယားမြစ်ဆိုင်တုံရောက်လာတဲ့အတွက်တောင်ကိုရီးယားနိုင်ငံတဝမ်းရုပ်တံတွေမှာအရေးပေါ်သတိပေးချက်တွေပေါ်ထွက်လာသလိုကန်ယိုဒန်ဒေသမှာလေကြောင်းအန္တရာယ်ကာကွယ်ရေးအချက်ပေးစာတွေလည်းထွက်ပေါ်ခဲ့ပါတယ်။တောင်ကိုရီးယားပိုင်ရေပြင်နန်နမိတ်ထဲမြောက်ကိုရီးယားဘက်ကဒုံးကျည်ပထမဆုံးကြေကျရောက်တာဖြစ်တယ်လို့ပြောပါတယ်မြောက်ကိုရီးယားကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားစစ်တပ်ကလည်းဝေဟင်ကနေမြေပြင်ပစ်ဒုံးကျည်၃လုံးမြောက်ကိုရီးယားနဲ့နန်နမိတ်ဆက်ဆက်နေတဲ့မြောက်ဘက်ကိုပြစ်လွတ်ခဲ့ပါတယ်အမေရိကန်ပါဝင်မဟာမိတ်တွေနဲ့တောင်ကိုရီးယားနိုင်ငံတို့ကြီးမားတဲ့စီးရေးလက်ချင်းမှုတွေလုပ်နေတာကိုမြောက်ကိုရီးယားဘက်ကသတိပေးနေသလိုမြောက်ကိုရီးယားကနျူကလ িয়ার ဆန်သတ်မှုတစ်ခုလုံလာနိုင်တယ်လို့ဆိုရင်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုမြောက်ကိုရီးယားကတနေ့တည်းဒုံးကျည်အမြောက်များဆန်းသက်ပြစ်လွတ်ခဲ့တာပါမြောက်ကိုရီးယားဟာအခုနှစ်အတွင်းမှာတွင်ပဲပက်ထိန်တပ်ဒုံးကျည်50နီးပါးစံချိန်တင်ပြစ်လွတ်ဆန်းသက်ခဲ့ပါတယ်ဒါပေမဲ့အရင်ခေါက်တင်မှာတော့တောင်ကိုရီးယားပိုင်နယ်ထဲရွေပြစ်ခတ်တာမျိုးမရှိပါဘူးအခုလိုမြောက်ကိုရီးယားဒုံးကျည်ဆန်းသက်မှုကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဝေဖန်ရှုံးချပြီးလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပါတယ်မြန်မာနိုင်ငံမှာတန်ယုံလုပ်ငန်းတွေရပ်ဆိုင်ထားတဲ့နယူးဇီလန်နိုင်ငံကသူ့ရဲ့တန်ယုံလုပ်ငန်းတွေပြန်လည်လည်ပတ်ဖို့စဉ်းစားနေတယ်လို့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနလက်ထောက်အတင်းဝန်ဒေဘရာဂျီးလ်စ်ကနိုင်ငံသားရေးကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာလွှတ်တော်ကော်မတီမှပြောကြားခဲ့တာကိုကပီစတက်ဖ်အွန်လိုင်းသတင်းမှာရေးသားပါတယ်ခင်ဗျာမြန်မာနိုင်ငံဆေးအုပ်ချုပ်မှုအောက်ရောက်နေတဲ့ကာလနဲ့ကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေကြောင့်နယူးဇီလန်နိုင်ငံကတိုင်ယုံလုပ်ငန်းတွေကိုနည်းနည်းလေးပါရပ်ဆိုင်းထားခဲ့ရာကနေပြီးတော့အခုလိုပြန်လည်စဉ်းစားလာတာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိုင်းနဲ့ဩစတြေးလျနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့သဘောတူခဲ့ကြပါတယ်။ထိုင်းနိုင်ငံဘာကောက်မြို့တော်ကို၂ရက်ခီးနဲ့ရောက်နေတဲ့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးပန်နီဝမ်နဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးခီးစဉ်တွင်လူကုန်ကူးမှုတိုက်ဖျက်ရေးရာသီဥတုပြောင်းလဲဖောက်ပြန်မှုတားဆီးရေးနဲ့နည်းပညာပိုင်းဖလှယ်ရေးကိစ္စနဲ့နိုင်ငံဒီကိုနိုင်ငံအကြသဘောတူလက်မှတ်ထိုးခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံအခြေစိုက်နယူးဇီလန်နဲ့ပူးတွဲပံဖြစ်တဲ့ ANZ ဟာမြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းတွေလုပ်ကိုင်နေတယ်ဆိုပြီးလုပ်ငန်းတွေရပ်ဆိုင်ရေးတောင်းဆိုဖို့ဩစတြေးလျအစိုးရကိုလူခွင့်ရေးအဖွဲ့တွေကဖိအားပေးနေကြပါတယ်။မြန်မာနိုင်ငံအင်ဝါဘန်ရဲ့စီးရင်စရာတွေအရ2021ခုနှစ်ဧပြီလနဲ့စက်တင်ဘာလအကြား ANZ ဘန်နဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းတွေလုပ်ကိုင်ခဲ့တဲ့အထောက်အထားတွေတွေ့ရတဲ့အကြောင်း DDoS Internet Website ကရေးသားခဲ့တာကိုနယူးဇီလန်နိုင်ငံ Newsroom သတင်းဌာနကဖော်ပြပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။တင်ရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ်ပါပါရှင်။အတန်ဖဲအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Vasco Volarich ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ BND ရဲ့အသွေးတွေကနေကြေဝေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.